Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် UAE American တန်ကနေ2022ဇူလိုင်လ17ရက်တင်းလာနေညပိုင်း UAE မြန်မာပိုင်းစီစဉ်နေကို American ပြောင်းစုပြုတော့ Washington DC ကနေတိုက်ထုံးလေးပေးနေပါသည်မြန်မာစံတော်ချိန်ည9:00 AM ထိစတင်ထုံးလေးပေးရဖြစ်ပြီးတော့ဆိုင်းဒိုမီတာ19 kHz 15453ညဆိုင်းဒိုမီတာ25 kHz 17803ညဆိုင်းဒိုမီတာ32 kHz 9335တို့ကနေလေးတိုက်နာစေနိုင်ပါတယ်ရှင်ဒီနေ့ညအတွက်စီစဉ်မှုကတော့ကျွန်မအီတန်စင်ဖြစ်ပါသည
်အနည်းခတ်တိုင်းကင်းကျင်းကြပါစေဒီနေ့တင်ကတပ်ပရကရာထူးကနေစင်းပေးမယ်ဆိုတာကိုအတည်ပြုလိုက်တယ်လို့တိရစ်တင်ကဝန်ကြီးချုပ်ရုံးကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်အရှိတော်အားစကြီးစဉ်အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံကြီးဝန်ကြီးဟာဒီကနေ့ဂျပန်နိုင်ငံကိုရောက်ရှိသွားပါတယ်။ဂျပန်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်အရလက်ရှိအာဏာရညွန်ပေါင်းဆွေးရနိုင်ငံရေးပါတီတွေကပဲအထက်လွှတ်တော်နေရာအများစုကိုပြန်လည်နိုင်ရရှိခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကိုဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ကဒီကနေ့ကတိပြုပြောကြားလိုက်ပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုမမျှသိအောင်နဲ့ကျွန်တော်တမောင်သားတို့ကတင်ပြကြပါပါမာအီတန်စင်ရေ
ဟုတ်ကဲ့ပါရှင်တင်းလာများအတွက်ထိတယ်ရောက်နိုင်ငံတကာနဲ့မြန်မာသတင်းလေးနဲ့တူဒီနေ့နားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်ထဲမှာဆိုရင်တော
့ဖြစ်တာကဒီတော့ရှောင်းနေရတော့တိတ်လို့မဝေးတော့ဘူးတန်ဆော်ရန်ကြွားဆိုတာရှိတယ်အဲ့မှာကျဲအေးပို့တစ်ခုရှိရဲအဲ့နေရာမှာဖြစ်တာလေမနည်းနဲ့9နိုင်ခွဲလုံးတော့အဲ့မှာဖြစ်တာ
ဒီမနေ့တိုက်ပွဲဖြစ်ပွားတဲ့အချိန်လေးကိုတိုက်ပွဲဖြစ်ပွားတဲ့နေရာအနီးနားကဒေသခံတယောက်ကပြောပြတာပါပြည်စုံကိုမကြခင်မှာနားဆင်ရပါမယ်။ဒါပြင်မြန်မာနိုင်ငံမိုးကြီးနိုင်တဲ့အချိန်လေးထိုင်းရောက်မြန်မာလူသမားတွေလူတက်မှုမှာမတင်ကမှုနဲ့ဖမ်းဆီးခံရတဲ့အကြောင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တူအပတ်စဉ်ကဏ္ဍတွေမှာတော့ဒင်းတောင်မှတ်စုကြီးဝါရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုနားဆင်ကြဖို့ရှိပါသေးတယ်။အခုတော့တင်းလာနေညထိတ်တန့်ရောက်မြန်မာရဲ့နိုင်ငံတကာသတင်းတွေကိုဥတီပေါင်တန်းနဲ့မမျှသိအောင်လို့ကကြီးညာပေးတော့မှာဖြစ်ပါလိမ့်ရှင
်။တိရိလင်္ကာသမ္မတဂေါတဘိယရာဇပတ်စရာဇုကတွေဆင်းပေးမယ်ဆိုတာအတည်ပြုတယ်လို့တိရိလင်္ကာဝန်ကြီးချုပ်ယောကဒီနေ့တနင်္လာနေ့မှာအတည်ပြုပြောကြားခဲ့ပါတယ်။ကိုလာမိုမြို့တော်ကသမ္မတအိမ်တော်နဲ့ဝန်ကြီးချုပ်အိမ်တွေဝင်ရောက်သိမ်းပိုက်ထားကြတဲ့ရာနဲ့ခြိတဲ့ဆန္ဒပြကြတဲ့လူတွေကတော့သမ္မတနဲ့ဝန်ကြီးချုပ်တရားဝင်ထွက်သွားမှဖယ်ရှားပေးမယ်လို့ပြောကြပြီးဆက်လက်သိမ်းပိုက်ထားကြပါတယ်။သမ္မတဂေါတဘိယရာဇပတ်စနဲ့ဝန်ကြီးချုပ် running victory မီစင်ဂေးတို့ရဲ့နေအိမ်တွေကိုအနေနဲ့ရက်ကကရောက်လာကြတဲ့ဆန္ဒပြသူတွေစနေနေ့မှာစတင်ဝင်ရောက်တိမ့်ပိုက်ခဲ့ကြပြီးတဲ့နောက်ယာဒုကနေဆင်းပေးဖို့သူတို့မျှော်လုံးသဘောတူခဲ့ကြပါတယ်။အနာလွဲပြောင်းရေးချောမှုဖို့အတွက်ဇူလိုင်လ13ရက်နေ့မှာပဲဆင်းပေးမယ်လို့သမ္မတဂေါတဘိယကပါလီမန်ဥက္ကဋ္ဌကိုပြောခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့ချက်ချင်းထွက်ပေးဖို့တောင်းဆိုနေကြပါတယ်။ဒီဒီလင်ကအတိုက်ခံပါတီတွေကလည်းအစိုးရအစ်စ်ဖွဲ့ဖို့တနင်္ဂနွေနေ့ကဆွေးနွေးခဲ့ကြပါတယ်။ပါရီမဟာပါတီတရအတွက်မဟုတ်ပဲတိုင်းပြည်ကောင်းကျိုးကိုရှေ့ရှုပြီးပြဿနာကိုချင်းကပ်ကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဘန်ကောက်မှာရောက်ရှိနေစဉ်တွင်တိုက်တွန်းလိုက်ပါတယ်။တိရိလင်္ကာရဲ့ပြဿနာတွေကကြားပြီးဖြစ်ပေမဲ့တမရရာဇပတ်စရဲ့မူဝါဒနဲ့စီမံခန့်ခွဲမှုလွဲမှားတာတွေကစီးပွားရေးပြိုကျသွားစေခဲ့တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။
အရှိကအရှာခီးစဉ်အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဒီကနေ့ဂျပန်နိုင်ငံကိုတွားရောက်ခဲ့ပါတယ်
။ I shared with our Japanese colleagues the sense of loss, the sense of shock.
ဒီကနေ့တောက်ချန်နီကဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေလူကျန်ခံရတဲ့အတွေ့ဝန်ထမ်းကြီးကွဲတဲ့အကြောင်းဂျပန်ပြည်သူတွေနဲ့ထပ်တူခံစားရတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တွေ့ဆုံအပြီးမှာသတင်းတောက်တွေကိုဝန်ကြီးချုပ်ဘလင်ကင်ကပြောဆိုပါတယ်။အာရှဒေသခီးစဉ်တွင်ထိုင်းနိုင်ငံကိုရောက်တဲ့အချိန်မှာမြန်မာနိုင်ငံရဲ့အကြက်တဲတွေဖြည့်ရှင်ရေးစစ်ကောင်စီအပေါ်ဖိအားပေးဖို့တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေကိုဝန်ကြီးဘလင်ကင်ကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ရှိဖို့နဲ့ပြီးခဲ့တဲ့နှစ်ကသဘောတူထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့ဖိအားပေးရတဲ့တိုက်တွန်းခဲ့တယ်လို့အကြမ်းဖက်ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုကူညီထိုင်းနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းပြောဆိုပါတယ်။တစ်ချိန်တည်းမှာပဲတီရီလင်္ကာရဲ့နိုင်ငံရေးအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနဲ့စီးပွားရေးအကျပ်တဲတွေဖြည့်ရှင်ဖို့လွှတ်တော်ကကြားဝင်ပြီးနိုင်ငံရေးအရဘက်မလိုက်ဖဲတာဝန်ယူဖို့လည်းဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်ရှင်။
ဂျပန်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်အရလက်ရှိအာဏာရညွန်ပေါင်းဆွေးရနိုင်ငံရေးပါတီတွေကပဲအထက်လွှတ်တော်နေရာအများစုကိုပြန်လည်အနိုင်ရရှိခဲ့ပြီးတဲ့နောက် ဖွဲ့စည်းပုံပြည်စင်နိုင်ရေးကိုဆောင်ရွက်သွားမယ်လို့ဝန်ကြီးချုပ်ဖူမီယိုကီရှိဒါကဒီကနေ့တည်ပြုပြောကြားလိုက်ပါတယ်ဝန်ကြီးချုပ်ရှီနိုရှင်ဇိုအာဘေတင်နန်းတဲ့ပြစ်ခတ်လုပ်ကြံခံပြီး၂ရက်ကြာကျင်းပခဲ့တဲ့ဒီရွေးကောက်ပွဲမှာအာနာယလစ်ဘရယ်ဒီမိုကရက်တစ်ပါတီ LDP ကတွတ်တော်နေရာ125နေရာမှာ63နေရာအနိုင်ရပြီးညွန်မောင်းဆိုးရမဟာမိတ်ကိုမင်းတို့က73နေရာအနိုင်ရခဲ့တာပါအစိုးရဖွဲ့နိုင်ဖို့နဲ့လွတ်တော်မှာထိန်းချုပ်နိုင်ဖို့အတွက်လိုအပ်တဲ့နေရာ55နေရာထက်အများကြီးကျော်လွန်အနိုင်ရရှိခဲ့တာဖြစ်ပါတယ်။လောက်ကျတပ်ဖြတ်ခံရတဲ့ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေးအထုတ်ခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအပါအဝင်သူကြီးမန်းချက်ဆောင်ရွက်ခဲ့တာတွေကိုဆက်လက်အကောင့်ထဲပေါ်နိုင်အောင်ကြိုးစားသွားမယ်လို့ဝန်ကြီးချုပ်ကီရှိဒါကကတိပြုပြောကြားခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပွဲပြီးနောက်1948ခုနှစ်ကအမေရိကန်ဦးဆောင်ရေးဆွဲပြဋ္ဌာန်းခဲ့တဲ့ဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံအရဂျပန်ရဲ့စစ်တပ်ကိုကာကွယ်ရေးအတွက်လုံလောက်ရင်များသာကန့်တတ်ထားပါတယ်။တနင်္ဂနွေနေ့ကရွေးကောက်ပွဲမှာ LDP ပါတီနဲ့တခြားဖွဲ့စည်းပုံပြင်လုံးနဲ့သုံးပါတီကသာ82နေရာနိုင်ရရှိခဲ့ရင်ဖွဲ့စည်းပုံပြင်ကိုပြင်နိုင်မှာဖြစ်တဲ့အတိုင် LDP ညွန်ပေါင်းပါတီတွေကဖွဲ့စည်းပုံပြင်စီရေးအတွက်နီးစပ်သွားပြီဖြစ်ပါတယ်။လက်ရှိအတိုင်ဖွဲ့စည်းပုံကိုထိန်းသိမ်းလိုတဲ့ CDP ပါတီကတော့လက်ရှိမှာလွှတ်တော်နေရာ23နေရာရရှိထားရကနေအခုရွေးကောက်ပွဲမှာတော့18နေရာသာပြန်လည်ရရှိပါတယ်။
မြန်မာနိုင်ငံတဝမ်းမြို့ကြီးတွေမှာမျက်နှာပုံရိပ်ဖန် facial recognition နည်းပညာသုံးတရုတ်နိုင်ငံလိုကင်မရာတွေတပ်ဆင်နေတဲ့အကြောင်းဒီကိစ္စကိုတိုက်ရိုက်သိပြီးတော့ပါဝင်ပတ်သက်တဲ့သူ၃ဦးပြောတာကို Reuters သတင်းကဖော်ပြပါတယ်။စစ်တပ်အနာသိမ်းပြီးတော့2020ခုနှစ် February နောက်ပိုင်းကလေးကမော်လမြိုင်အပါဝင်အနည်းဆုံးအဓိကမြို့ကြီး၅မြို့မှာအလားတူစောင့်ကြည့်တဲ့ကင်မရာတွေတပ်ဆင်နေတယ်လို့အမည်မဖော်လူသူ၃ဦးကပြောပါတယ်။အရင် NLD ဆိုရလက်ထက်ကလေးကရှိခဲ့တဲ့မြို့ကြီး၅မြို့မှာရာဇဝတ်မှုတိုက်ဖြစ်ရေးစောင့်ကြည့်ကင်မရာတက်စင်မဲ့အစီအစဉ်တွေကိုထပ်ပြီးတော့တိုးချဲ့တာလို့လဲဆိုပါရယ်ကရင်ပြည်နယ်ဖအံမြို့ပေါ်မှာတော့ဒီစနစ်တက်စင်ပြီးသွားပြီလို့ကရင်ပြည်နယ်စီးပွားရေးရာဝန်ကြီးစောခင်မောင်မြင့်က VOE ကိုပြောပါရယ်ဟာလို့ပြော
တာကတော့ဒီစနစ်ကအမြို့လည်းပါတယ်။အမြို့ကတော့တက်စားပြီးသွားပြီဆိုတော့ဒီစနစ်ကိုတက်ဖို့အတွက်တန်တန်အောင်ခဲ့တဲ့တီဝင်းကုံမဏီနဲ့နှစ်ခုလုံးကတော့ဖြတ်ပြီးသွားပြီဆိုတော့
ဒီစနစ်ကိုတက်ဖို့အတွက်တန်တန်အောင်ခဲ့တဲ့တီဝင်းကုံမဏီနှစ်ခုကတော့ဖစ်ကလုံခြုံရေးကုမ္ပဏီနဲ့နောင်ယိုနည်းပညာကုမ္ပဏီဖြစ်ပါတယ်။ဒီကုမ္ပဏီနှစ်ခုအတွက်လိုအပ်တဲ့ကင်မရာနဲ့ဆက်ဆက်နည်းပညာအပိုပစ္စည်းတွေကိုတရုတ်လုပ်ငန်းကြီးဖြစ်တဲ့ Zhejiangda Hua Technology, Huawei နဲ့ Hikvision ကုမ္ပဏီတွေကနေရတာလို့ Reuters သတင်းဌာနကအမည်မဖော်လိုတဲ့သူတွေကိုကိုးကားပြီးတော့ရေးသားထားတာပါ။မြို့နယ်တစ်ခုမှာကင်မရာအလုံး100ဝန်းကျင်လောက်တပ်ဆင်သွားဖို့ရှိတယ်လို့ Reuters သတင်းကအမည်မဖော်တဲ့သတင်းရင်းမြစ်တချို့ကိုကိုးကားပြီးတော့ရေးသားထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကရော municipal အုပ်ချုပ်ရေးယုံ10ယုံကရော writer သတင်းဌာနအမည်ကိုတုံ့ပြန်ဖြေဆိုတာမရှိသေးပါဘူးရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1905နဲ့လို့ထုတ်လွှင့်ပေးနေပါခင်ဗျာ
။တနင်္လာနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်။ UK ကဒုတိယကြီးဆုံးမြို့ကိုရုရှားကတုံ့ပြန်နဲ့ပြစ်ခတ်ခဲ့တာလုံးဝအကြမ်းဖက်ဝါဒဖြစ်တယ်လို့ဒေတာအုပ်ချုပ်ရေးမှူးကပြောကြားလိုက်ပါတယ်။ရုရှားကတုံ့ပြန်သုံးစိတ်ကိုကြောင်းတကြောင်းလူနေအဆောင်တစ်ခုနဲ့တိုးလောင်းရုံအဆောင်ဦးတွေကိုပြစ်မှတ်ထားပြစ်ခဲ့တာဖြစ်တယ်လို့ထားကစ်ဒေတာအုပ်ချုပ်ရေးမှူးအိုလေးရှင်နေဟူဘော့ကတနင်္လာနေ့ကပြောပါတယ်အနည်းဆုံးလူသေး3ဦးသေဆုံးရပြီးအများပြားဒဏ်ရာရရှိခဲ့လို့ဆေးရုံတင်ထားတဲ့လူတွေထဲမှာအသက်6နှစ်6ကနေ6နှစ်16နှစ်ထိကလေးတွေလည်းပါဝင်တယ်လို့သူကဆိုပါတယ်ရုရှားကယူကရိန်းရှေ့ပိုင်းကိုဆက်လက်တိုက်ခိုက်နေတယ်လို့လူဝက်ဒေတာအုပ်ချုပ်ရေးမှူးဆာဟေးဟာဒါကလည်းတနင်္လာနေ့ကပြောကြားလိုက်ပါတယ်လင်းချက်မျိုးကိုတင်ပြီးတဲ့နောက်ရုရှားတပ်တွေဟာလက်နက်ပြန်လည်ဖြည့်ဆည်းပြန်စုဖွဲ့ဖို့အချိန်ယူကြလိမ့်မယ်လို့တချို့သုံးသက်သူတွေကဆိုကြပေမဲ့ရုရှားတပ်တွေကထိုးစစ်ကိုမြက်ဆိုင်ခဲ့ကြကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ
်ပါကစ္စတန်မှာမုတ်တုံမိုးကြောင့်နိုင်ငံရဲ့အကြီးဆုံးမြို့ကရာချီနဲ့နေရာတချို့မှာပြီးခဲ့တဲ့လကစပြီးရေကြီးရေလျှံမှုတွေကြောင့်တေဆုံးသူစုစုပေါင်း149ယောက်ရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်မုတ်တုံမိုးကြောင့်နိုင်ငံတဝန်းလူနေအိမ်တွေလမ်းတံတားတွေနဲ့ဓာတ်အားပေးစက်ရုံတွေလည်းပျက်စီးထိခိုက်ခဲ့ပါတယ်။အထူးသဖြင့်အကြီးဆုံးတောင်ပိုင်းစစ်ကမ်းမြို့ဖြစ်တဲ့ကရာချီမြို့မှာအခြေအနေတွေဆိုးပြီးတော့ဒီကနေ့တနင်္လာနေ့မှာလူနေရပ်ကွက်တွေမှာရေလွှမ်းမိုးနေပြီးသွားလာရေးလည်းခက်ခဲနေပါတယ်။အနောက်တောင်ပိုင်းဘလူချီစတန်ပြည်နယ်မှာရေကြီးရေလျှံတာကြောင့်လူ63သေဆုံးပြီးတော့ပျက်စီးဆုံးရှုံးမှုတွေရှိပါတယ်ရှင်
။အိန္ဒိယနိုင်ငံမှာ COVID virus မျိုးကွဲအသစ် BA.2.75ကိုတွေ့ရှိပြီး မြမြဆန်းဆန်းပြန့်နိုင်တဲ့အတွက်သိပ္ပံပညာရှင်တွေစိုးရိမ်နေကြပါတယ်။ဒီမျိုးကွဲဟာအရင်တုန်းကကိုဗစ်ကူးစက်လို့ဖြစ်စေ၊ကာကွယ်ဆေးထိုးလို့ဖြစ်စေကိုကအားရရှိနေပေမဲ့ကူးစက်နိုင်ပါတယ်။တကမ္ဘာလုံးမှာအခုပြန့်နိုင်နေတဲ့ BA.5 တဲ့ပို့ပြီးယောဂလက္ခဏာတွေကပြင်းထန်စေမလားဆိုတာကတော့မရှင်းလည်လာသေးပါဘူး။ဒီမျိုးကွဲပိုးကိုအိန္ဒိယနိုင်ငံရဲ့ပြည်내အတော်များများမှာတွေ့နေရပြီလို့ New Delhi အစိခြေဆိုင် Council of Scientific and Industrial Research ကသိပ္ပံပညာရှင်လီပီတူကရက်ကပြောပါတယ်။အမေရိကန်ပါဝင်တခြားနိုင်ငံမှာလည်းစတင်တွေ့ရှိနေပြီဖြစ်ပါတယ်။အထူးသဖြင့်အိန္ဒိယမှာကူးစက်ပိုးက exponential growth လို့ပြောတဲ့ထပ်ကိန်းပုံစံနည်းနဲ့ကူးစက်ပိုးမျိုးဖြစ်တယ်လို့အမေရိကန်နိုင်ငံမစ္စမီဆိုတာပြည်နယ် Mayo Clinic က virus beta ပညာရှင် Matthew Benica ကပြောပါတယ်။ပညာရှင်တွေစိုးရိမ်နေကြတဲ့နောက်ကြောင်းတစ်ခုကတော့ဒီ virus မျိုးကွဲဟာပဋိဇီဝဆေးတွေမတိုးမကိုဖြစ်ပါတယ်။ဘလို့ပဲရှိစေ COVID ကာကွယ်ဆေးကိုထပ်ကျော့ထိုးတာဟာခုချိန်ထိတော့အကောင်းဆုံးကာကွယ်တာပဲဖြစ်ပါတယ်လို့ပညာရှင်ဗေနီကာကပြောပါတယ်။ကာကွယ်ဆေးထိုးထားသူတွေကိုလည်းမျိုးကွဲအစ်တွေကကူးစက်ပေးမဲ့ဆေးရုံတက်ရုံနဲ့တင်လုံးတွေကတော့တိတိတာတာကြာဆင်းသွားတာကိုတွေ့ရတယ်လို့သူကပြောပါတယ
်။မကောက်အိုမာရောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိတဲ့အတွက်လောင်ကစားရုံအားလုံးဒီကနေ့တနင်္လာကစပြီးတော့ပိတ်ထားလိုက်ပါတယ်။ကမ္ဘာမှာလောင်ကစားရုံအများဆုံးရှိတဲ့အထူးအုပ်ချုပ်ခွင့်ရမကောက်အိုမာကာစီနိုလောင်ကစားရုံ30ကျော်နဲ့တခြားမရှိမဖြစ်မဟုတ်တဲ့စီးပွားရေးလုပ်ငန်းအားလုံးကိုကိုဗစ်ထိန်းချုပ်ရေးကြောင့်သတင်းတစ်ပတ်ကြာပိတ်ထားမှဖြစ်ပြီးတော့လူတွေမလိုအပ်ပဲအိမ်ပြေမထွက်ရအမိန်ထုတ်ထားပါတယ်။ချမှတ်ထားတဲ့စည်းကမ်းတွေလိုက်နာဖို့ရဲတပ်ဖွဲ့ကစောင့်ကြည့်သွားမှဖြစ်ပြီးချိုးဖောက်တဲ့သူတွေကိုပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်သွားမယ်လို့အစိုးရကပြောပါတယ်။မရှိမဖြစ်ဝန်ဆောင်မှုလိုအပ်တဲ့ဆေးရုံတွေဆေးဆိုင်တွေစူပါမားကတ်နဲ့ဈေးဆိုင်တွေကိုတော့ဆက်ပြီးတော့ဖွင့်ထားပါတယ်။ပြီးခဲ့တဲ့ဇွန်လအလယ်ပိုင်းလောက်ကတည်းကကိုဗစ်ကူးစက်မှုတွေရှိနေတဲ့မကောက်မှာအခုထိကူးစက်ထားသူ1500ကျော်နဲ့တီချာခွဲစောင့်ကြည့်သူက1900လောက်ရှိပါတယ်။တရုတ်အုပ်ချုပ်မှုအောက်မှာမကောက်အကိုအထူးအုပ်ချုပ်ခွင့်ဒေသအဖြစ်သတ်မှတ်ထားတာဖြစ်ပါရဲ့ရှင
်။တင်လာတဲ့ညထိတ်တန်းရသတင်းတွေကိုဦးတက်မောင်တန်းနဲ့မင်းများတစီအောင်တို့ကတင်ဆက်ပေးကြတာပါ။အခုဆက်ပြီးတော့တင်လာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါလိမ့်။အခုရင်ဆုံးတော့တိုင်းရင်းဒေသတိုက်ပွဲချင်းတွေကိုကြည့်အောင်ပါ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါဆောင်ရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီကလေကြောင်းကမှပစ်ခတ်တာတွေရှိခဲ့ပါသေး။တင်းလွင်ညနေကဝါဆောင်ရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ဒီနေ့တင်းလာနေမနေ့ပိုင်းမှာလည်းတိုက်ပွဲထပ်ပြီးတော့ဖြစ်ခဲ့တယ်လို့မွန်းလွဲပိုင်းမှာလေကြောင်းကတိုက်ခိုက်ခဲ့တာပါ။ကချင်ပြည်နယ်ဝိုင်းမော်စကိုင်းတိုင်းအင်းတော်နဲ့ရှမ်းပြည်နယ်မိုးမိတ်မြို့နယ်တွေမှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်တွေကြားဒီရက်ပိုင်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းရန်ကုန်ကပြည်သတင်းကိုကိုဆန့်ကျော်ကတင်ဆက်ထားပါလိမ့်ရှင
်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါဆောင်ရွာအနီးနန်းစော်ရံမှာ KIA တပ်စခန်းကိုစစ်ကောင်စီတပ်နဲ့ဒေသခံပြည်သူစစ်ပူးပေါင်းတပ်ဖွဲ့တွေကဒီနေ့မနေ့ဆယ်နေ့လောက်မှာတိုက်ခတ်ခဲ့တာဖြစ်ပြီးဝိုင်းမော်အခြေဆိုင်ခလာရ58ကလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပါတယ်။ဒီမနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတိုက်ပွဲဖြစ်ပွားရာအနီးကဒေသခံတူဝါ video ကိုအခုလိုပြောပါတယ်
။ဖြစ်တာကဒီဆောင်နေ့ကတော့စိတ်မဝင်တော့ဘူး။တန်းစော်ရံကြွားဆိုတာရှိတယ်။အဲ့မှာ KIA ပူးအခုရှိရဲအဲ့ဒီကမှဖြစ်တာဟုတ်တယ်မနီးရလဲ9နာရီခွဲလောက်မှအဲ့မှဖြစ်တာမနေ့10နာရီကြော်ကြော်လောက်ကနေဟို10နာရီအဲ့ဝင်းကျင်ကရက်သွားပြီခုချက်လောက်ပြစ်တယ်နည်းနည်းကြီးက58ကနေပြစ်တာပေါ့နော်ကျွန်တော်တို့ကြားသလောက်ပေါ့နော်အခုဖြစ်နေရတော်တော်ဖြေထားတာကိုသိရတယ
်မနေ့ကတိုက်ပွဲက9နာရီလောက်ကြာမြင့်ပြီးနေ့လည်12နာရီနောက်ပိုင်းမှာငြိမ်တက်ခဲ့ရမွန်းလဲ2နာရီလောက်မှာတော့လေကြောင်းကမှထပ်မံတိုက်ခတ်ခဲ့ကြအောင်သူကညနေပိုင်းမှာအခုလိုထပ်ပြောပါတယ
်9နာရီခုန်ခါနေလောက်ကနေလေကြောင်းနဲ့တော်တော်လေးတိုက်တယ်ကြကြီးကခဏခဏပြစ်သွားတယ်တကယ်ရကြီးကအဲ့မှာဟိုပါလဲမန်ကျော်ရံဆွဲနေရမှာနော်အဲ့မှာကျဲဒီရပို့စ်တခုရှိတယ်အဲ့မှာသူတို့ကပတ်တမအဲ့မှာသူကပြစ်နေတာမြစည်းနဲ့မြစည်းနဲ့၃နိုင်ကြတော့သူတို့၃နိုင်၅မိနစ်လောက်ကြာသူကပြန်သွားကြတာဒီနေရတာသူတို့ပြစ်ကြတာကိုညီနေရတာဒီနေကိုညံ့တာအဖြေနဲ့ပြစ်တာအဖြေနဲ့ပြစ်တာအဖြေတုံးနေလို့ရက်ဆိုင်တာမဟုတ်ဘူး
ဒီတိုက်ပွဲကြောင့်ရဲသားထိခိုက်မှုမရှိကြောင်းတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေရဲ့ထိခိုက်မှုတော့မသိရကြောင်းပြောပါရယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတာရှိပေမဲ့အသေးစိတ်မသိရသေးကြောင်းပြောပါရယ်
။တိုက်ပွဲဖြစ်တာမှန်ပါရဲ့။ဒီကောင်စီဘက်ကဒီစစ်ကြောင်းတွေထုတ်လာလို့ကျွန်တော်ခုခတ်တိုက်ပွဲတွေရှိပါရယ်။လေကြောင်းလာလို့ဆိုတော့ကြားပါရယ်။ဒါမဲ့ဒီပြစ်ခတ်တဲ့အကြောင်းတွေအဲ့ဒီဒီညတော့ဟိုတတိယတော့မရသေးပါဘူ
းပြီးခဲ့တဲ့ဇွန်လတတိယပတ်အတွင်းက KIA အရာရှိတူကိုဝိုင်းမော်မြို့နယ်အောင်မြေနှစ်ကျေးရွာမှာဒ ဒေသခံပြည်သူစစ်တွေကိုဖမ်းဆီးတပ်ဖြတ်ခဲ့တဲ့နောက်နှစ်ဖက်ကြားစစ်ရေးတင်းမာလာပြီးဒီလ9ရက်နေ့မှာစစ်အင်အားအလုံးရင်းချထားလာကြောင်းဒေသခံတွေကပြောပါတယ်။ဒီလ10ရက်နေ့တနင်္ဂနွေနေ့မနေ့အစောပိုင်းကတော့ KIA နဲ့ PDF ပူးပေါင်းတပ်တွေဟာစကိုင်းတိုင်းတတခရိုင်အင်းတော်မြို့နယ်ကမဲစာရဲစခန်းဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးများခဲ့ကြောင်းဒေသခံတို့ကပြောပါတယ်
။နမတ်3950ရာနဲ့စဖြစ်ပါတယ်။အဲ့နက်ရှင်းလိုက်တို့ကြတော့ပြီးသွားတယ်ခေါ KIA နဲ့ PDF ပေါ့နော်စခန်းကိုတိုက်တာကမဲစာရဲစခန်းအဲ့ဒီမှာဒီပတ်ပတ်တွေကရဲဘော်တယောက်တော့ကြားတယ်ခင်ဗျာပြီးတော့အရတားကလေးတယောက်ကြားတယ်အဟိုးဘက်က30လောက်တော့ကြားမှာခင်ဗျာ
ဒေသတွင်သတင်းမီဒီယာတွေကတော့မဲစာရဲစခန်းမှာပူပေါင်းတက်ဆွဲထားတဲ့စစ်ကောင်စီတပ်ရဲနဲ့ဒေသခံပြူစော်ဒီ30လောက်ကြာဆုံးကြောင်း PDF ကတယောက်ကြာဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရကြောင်းနဲ့ရဲစခန်းနီးနေအိမ်ကအရက်သားလူငယ်တူတိစုံကြောင်းဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့အင်အား150လောက်ရှိတဲ့ KIA PDF ပူပေါင်းအဖွဲ့တွေကဒီလ10ရက်နေ့မနက်3နာရီကနေ9နာရီထိနှစ်ကြိမ်လာရောက်တိုက်ခတ်ခဲ့ကြောင်းနဲ့ဒီဖြစ်စဉ်မှာလုံခြုံရေးတပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရခဲ့ပေမဲ့စိုးရိမ်ရတဲ့အခြေအနေမရှိကြောင်းသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာလည်းဒီနေ့မနက်ပိုင်းမှာခရိုင်အုပ်ချုပ်ရေးရုံးမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတနင်္ဂနွေနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတို့ကပြောပါတယ
်။မိုးမိတ်အခြေအနေကတော့မနက်ကတော့ဘုံနဲ့ဦးပြစ်သွားတယ်ဆိုတဲ့တင်းတော့ကြားလိုက်ခရိုင်ဖွေအုပ်ရုံးလေးကိုပြစ်တယ်လို့ကြားလိုက်ဖွေအုပ်ရုံးနန်းတယောက်ရှိတယ်လို့လည်းကြားတယ်မျိုးတကြီးပေါ့တိုက်ပွဲကအဲ့ဒီမင်းကမင်းက၅မိုင်ပွဲ၆မိုင်လောက်ပြရင်ပြည်နေကြတာပဲလက်နဲ့ပြန်ကြမ်းနေတာ၃မိုင်ကျော်နေမှာတော့ပြစ်ကြမှာရှင်အထက်ပိုင်းမှာလည်းပြစ်တာပဲဒီဘက်နားဆင့်ကျင်ဘက်မှာလည်းပြစ်တာပဲလူတွေကလည်းပြစ်နေကြမှာတော့ပြစ်တာကိုအတန်တော့ကြမ်းနေရတာပဲ
ဒေသတွင်သတင်းမီဒီယာတချို့ကတနင်္ဂနွေနေ့ရက်တိုက်ပွဲဟာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်အကြာဖြစ်ွားတာလို့ဖော်ပြကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကတော့စကိုင်းတိုင်းအင်းတော်နဲ့ရှမ်းပြည်နယ်မိုးမိတ်မြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသတင်းများရှိသေးကြောင်းပြောပါတယ်။ရှမ်းပြည်နယ်မိုးမိတ်ဒေသမှာတော့ SSPP ရှမ်းတပ်ဖွဲ့နဲ့TNLA တန်အန်းပလောင်အဖွဲ့တွေကလည်းလှုပ်ရှားနေကြတာဖြစ်ပြီးပြီးခဲ့တဲ့အပတ်တွင်းကစစ်ကောင်စီတပ်နဲ့ SSPP ကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။
စစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲချင်းတွေကိုကိုစံကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါမှာတော့မြန်မာနိုင်ငံမိုးလေဝသချင်းတွေကိုပြောပြပေးချင်ပါတယ်။ဘင်္ဂလားပြည်နယ်အော်မာလေပြင်းအားနဲ့ရဲဝန်ဆက်ရှိနေလို့မုတ်တုံလေးအားကောင်းပြီးတော့လေပြင်းတိုက်ခိုက်တာတွေနဲ့မိုးကြီးတာတွေနိုင်ငံတော်ကမှရှိနေပြီဆိုပြီးတော့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားရေးမှူးဦးစီးဌာနကဇူလိုင်လ10ရက်နေ့မှာသတင်းထုတ်ပြန်ထားပါလေ။မုတ်တုံအားကောင်းတဲ့နေရာတွေမှာစစ်အရှိန်ကြောင့်တိုးလာနေတဲ့ဆေးဘေးဒုက္ခသည်တွေဟာမိုးကြီးတာတွေမိုးကြီးပြီးရေကြီးတာတွေနောက်ဆက်တွဲကျန်းမာရေးဆိုင်ရာပြဿနာတွေနဲ့ကြုံရတာဖြစ်ပြီးတော့အခုကြီးလဲလိုအပ်နေတဲ့အကြောင်းကေစိအဖွဲ့တွေကပြောပါသေး။ရန်ကုန်ကပေးပွဲတဲ့သတင်းကိုမဆုမြတ်မှုတင်ဆက်ထားပါတယ်ရှင
်။မုတ်တုံလေးအားကောင်းနေတာကြောင့်မြန်မာနိုင်ငံတဝမ်းဒေသတချို့မှာမိုးထစ်ချုံရွာပြီးတော့ရန်ကုန်တိုင်းအေရဝတီတိုင်းသတင်းနိုင်တိုင်းကချင်ပြည်နယ်၊ရခိုင်ပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်း၊ကယားပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါတယ်။မိုးကြီးတာနဲ့နောက်ဆက်တွဲရေလွှမ်းမိုးတာတွေလည်းကြုံတွေ့ရနိုင်ပွဲရှိတယ်လို့မိုးစလညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA ကိုပြောပါရယ်
။ဘုတုံနေအားကောင်းနေတဲ့ကြောင့်လို့ပေါ့နော်။ဒီမိုးကဒီကောင်းတဲ့အတိုင်းပါမိုးများနေတဲ့အတိုင်းမျိုးရှိတယ်။ဒီလေပိုင်းမှာလည်းမိုးနိုင်နေတဲ့အတိုင်းမျိုးရှိပါတယ်ခင်ဗျာ။ဒီကတော့မိုးကြီးနိုင်ဆိုတော့ကျွန်တော်တို့ကဒီအိုးရသုံးလုံးကြောင်းလို့ကျွန်တော်တို့ဒီရေဒီကြောင်းနေမှာရေဒီရှာမှုပေါ့နော်။ဒီမျိုးတွေသတိပြုလို့ကနောက်ကတော့ဒီမိုးကြီးတဲ့ကြောင်းလို့ရေဒီရဲ့ဒီတင်းစစ်တင်မျိုးတွေပေါ့နော်။ဒီမျိုးတွေသတိပြုလို့ရတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ဒီတောင်ဦးတောင်ပိုင်းဒေသတွေမှာကျွန်တော်မိုးများတော့ရေးသိကျွန်တော်တို့အညီပြုံးပေးရမယ်ပေါ့နော်။ဒီလိုကိစ္စမျိုးတွေသတိပြုလို့ပါခင်ဗျာ။ဟုတ်ကဲ့။အဓိကမိုးကြီးတာတော့ကျွန်တော်တို့ကဒီမောင်ကောင်းနဲ့ပြီးကျွန်တော်အခိုင်ပေါ့နော်မိုးပြင်းသင်းမှာပေါ့နော်။ဒီဒေသတွေမှာတော့မိုးကြီးနေတယ်။နောက်ကြီးအချိန်နဲ့ပတ်သက်ပြီးတော့ကျွန်တော်ကအဓိကသတိထားမှာတော့ညနေ6:00နာရီဒီမောင်ကြီးထိုင်နေကြည့်နေတယ်။ဒီမိုးကြီးတဲ့အချိန်ဒီတရရဲ့ဒီကြီးဖြစ်တဲ့နေ့တောင်နဲ့ဆောင်ရီပေါ့နော်။ဒီမျိုးတွေစီးပင်းဖြစ်တဲ့မျိုးတွေညနေသတိပြုလို့ပါခင်ဗျာ။
အိန္ဒိယနိုင်ငံအော်ရိတကမ်းခြေမှာဖြစ်ပေါ်နေတဲ့လေပြင်းရဲရွက်ဝင်ဟာကုန်းတွင်းပိုင်းမှာဆက်လက်ရှိနေတာရဲ့အကျိုးဆက်ဖြစ်တယ်လို့မိုးစလာကဖော်ပြထားပါတယ်။ကုန်းမြင့်ပိုင်းမှာနေထိုင်သူတွေကမြေပြိုမှုအန္တရာယ်ကိုသတိထားဖို့လိုအပ်ပြီးတော့မြေချောင်းတွေအနီးအနားမှာနေထိုင်သူတွေအနေနဲ့ရေကြီးရေဆန္ဒတွေကိုသတိထားဖို့လည်းတိုက်တွန်းထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲမုတ်တုံအားကောင်းနေတဲ့နေရာတွေမှာစစ်အရှိန်ကြောင့်တိုးလာနေတဲ့ဆေးဘေးဒုက္ခသည်တွေဟာမိုးရေကြီးတာရဲ့နောက်ဆက်တွဲကျန်းမာရေးဆိုင်ရာပြဿနာတွေကိုကြုံနေရတယ်လို့စေဘေးဒုက္ခတွေတွေကိုကုညီသူတွေကပြောပါတယ်ဒီပြဿနာတွေအတွက်ဒေတာရင်းအလှရှင်တချို့ရဲ့အကူအညီနဲ့သာဖြည့်ရှင်းနေကြရတယ်လို့သူတို့ကပြောပြပါတယ်မိုးကြီးလာတာကြောင့် တယ်ယူပို့ဆောင်ရေးပိုင်းခက်ခဲနေပြီးတော့စားနပ်ရိတ်ခါဆေးဝါးလိုအပ်မှုတွေရှိနေတယ်လို့စစ်ဘေးသင့်နေရာတစ်ခုဖြစ်တဲ့မင်းတမ်းမြို့ကဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတယောက်ကပြောပြပါဗျ။မင်းတမ်းမြို့ဟာစစ်ကောင်စီရဲ့ထိုးစစ်ဒဏ်ကြောင့်တစ်မြို့လုံးနီးပါးစစ်ဘေးဒဏ်တင်ခဲ့ရတယ်လို့လက်ရှိမှာလည်းထိုးစစ်ဆင်ခံနေရဆဲဖြစ်တာမို့ဒုက္ခသည်တွေပို့ပြီးတော့အခက်အခဲတွေရင်ဆိုင်လာရတယ်လို့ကူညီကယ်ဆယ်ပေးနေသူတဦးကပြောပါဗျ။ဘယ
်တော့ကာလမှာဆက်နေအစ်ကစားနာရအစ်ကရှိပါလေ။ဒီခါဒီကပြဿနာရှိပါလေရိခာကဘလူးမျိုးဖြစ်လဲဆိုတော့မုတ်တွင်းကာလာမှာရိခာကအဝေးယူရလဲရောက်ခဲ့တယ်ပြည်ပြည်ရလဲရောက်ခဲ့တယ်ရိခာလေသာအနေနဲ့အရရှက်ခဲ့တယ်နံပါတ်၁၀တွေပူခဲ့ပါလေအခုဆိုမျိုးအရန်ကျူတယ်မျိုးကျူတယ်ပြီးရင်ဒီလန်သားလို့ဆိုရင်ဒီမိုးကြီးတိုက်စားတဲ့လန်သားလို့ဆက်ကြကြသွားလဲဒီမုတ်တွင်းကာလာမှာဝါရှော့ဝမ်ပြည်နဲ့ပြားလာမှုတွေရများပါလေခင်ဗျာကျမကြီးနဲ့ပတ်သက်လို့ရှင်ကျွန်တော်တို့မှာဒီဝါဒီကတော့တော့တည်ယူတဲ့လူကိုအစာဖတ်တဲ့အချိန်ခါမှာကျတော့ဒီဝါဒီကအရင်ချက်ချက်တယ်ဒီဒီဆောင်နေစားထဲမှာဆိုတော့ဒီဝိခါပြန်နေမှုရန်ရတယ်ဒီဝါပြန်နေမှုတွေရန်များတယ်ပြီးကလေးမုတ်ကျစားကလေးနဲ့ပိုးဆောင်ဒီပိုးဆောင်ကလေးအတီမွေးတာပေါ့နော်အဲ့ဒီလုံးတွေရန်များပါတယ်ဗျာ
မိုးလေဝသဌာနထုတ်ပြန်ချက်အရဇူလိုင်လ10ရက်ကနေဇူလိုင်လ14ရက်အတွင်းကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်ရိုမှမုတ်တုံလေအားကောင်းနေလို့မိုးတိထန်စွာရွာနိုင်သလိုလေပြင်းတိုက်တာနဲ့မြေပြိုလာတွေဖြစ်ပေါ်နိုင်တာရှိတာကြောင့်အဲ့ဒီရက်တွေမှာအထူးသတိထားဖို့အတွက်မိုးစလာဘက်ကထုတ်ပြန်ထားပါတယ်ကပ်ပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်ရိုမှမုတ်တုံလေအားကောင်းနေတာမို့တနင်္သာရီကံယူရန်တစ်ချောက်ပင်လယ်ပြင်နဲ့ရခိုင်ကံယူရန်တစ်ချောက်ပင်လယ်ပြင်တို့မှာလှိုင်းကြီးနိုင်တာကိုလည်းအထူးသတိထားဖို့အတွက်ထုတ်ပြန်ထားပါတယ်ရှင်
မြန်မာနိုင်ငံမှာမိုးကြီးနိုင်တဲ့အခြေအနေသတင်းကိုမက်ဆီမြင့်မွန်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့ထိုင်းရမြန်မာအလို့သမားတွေဖမ်းဆီးစစ်ဆေးခံရတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းရနောင်းပြည်နယ်မှာထိုင်းလွတ်တော်အမတ်ရဲ့လက်ထောက်ရဲ့ဖခင်ပြန်ပြီးဆွဲအသက်ခံရတဲ့ပတ်သက်လို့အနည်းတစ်ဝိုက်မှာအလုံးလုံးနေတဲ့မြန်မာအလို့သမား15ယောက်ကိုမတင်ကောင်းမှုနဲ့ဖမ်းဆီးစစ်ဆေးနေပါတယ်။ထိုင်းချီဆိုင်ဖီဝီမြန်မာဝိုင်းသတင်းတော့မင်းအေးမာကဆက်ပြီးတော့ပြည်စုံကိုပြောပြပေးပါမယ်။
ထိုင်းနိုင်ငံရနောင်းပြည်နယ်ကကရာဘူရီမြို့နယ်ပတ်ကြံအုပ်စုဓာတ်ဝံတွန်းရပ်ကွက်မှာရှိတဲ့ရာဘာချန်တချန်နယ်ကရေအိုင်မှာရနောင်းလွတ်တော်အမတ်ရဲ့လက်ထောက်နိုင်ထဝတ်ချိုင်ဒီနဲ့ဖန်ချက်ကျေးရွာအုပ်စုစီမံခန့်ခွဲရေးမှူးနန်းနရစ်မွန်းတို့ရဲ့ဖခင်ကြီးကိုအသက်ခံရတဲ့ပုံစံနဲ့ဇူလိုင်လ10ရက်နေ့ကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။တိတ်ဆုံးသူဟာအသက်82နှစ်အရွယ်တတိယဝတ္ထုဦးဖြစ်ပြီးသူ့ကိုအဆက်အသွယ်မရတာကြောင့်မိသားစုဝင်တွေကလိုက်လံစုံစမ်းကြရကနေအဆက်ခံရတဲ့အလောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဖခင်ဖြစ်သူကိုအဆက်အသွယ်မရဖြစ်နေတော့မှပဲတားဖြစ်သူထံကိုမြန်မာနိုင်ငံသားတဦးကဖုံးဆက်ပြီးငွေညစ်တောင်းခံတာတွေလုပ်ခဲ့တယ်ဆိုပြီးမိသားစုကပြောကြားထားပါတယ်။ဒီနောက်မှာတော့အသက်ခံရတဲ့အလောင်းကိုပြန်ရှာတွေ့ခဲ့တာကြောင့်မြန်မာနိုင်ငံသား15ဦးဖမ်းဆီးခံရတာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ကျော်မြန်မာတွေကဆက်မအများကြီးပဲလေ။ဆန်လုံးလို့မြန်မာတွေအိမ်ဒီမှာတိုက်ပြီးတော့ပဒင်းလင်းတဲ့စုံစမ်းနဲ့အဲ့လိုတချို့မတင်ကားကြရတွေ့ရကုန်အပြင်ပြောတာ။မတင်ကားကြရတွေ့ရကြတာဗျာသူဒီအဲ့ချန်နယ်ကသူ့ဘေးရဲ့အိမ်မှာလဲအဲ့လိုသူကအဲ့လိုမျိုးတွေတွေ့တယ်သူရဲ့အပြင်တော့ရင်ဒီကောင်လေးရဲ့အသုံးဆောင်တွေပါလေအကြီးသွားတာမရှိဆိုတော့အဲဒါသူကစဉ်းစားပါဒါမဲ့လည်းဒီညီမတဲကအဲ့ဒီအချိန်မှာသူတို့ဖုံးသက်တယ်လို့အဲသူ့ဘီကိုပြန်ပေးဆွဲတယ်ဆိုတဲ့ပုံစံမျိုးပေါ့အဲပြန်ဟိုပါစစ်ထောင်ပေးရမယ်တော့လို့ဆိုပြီးတော့လေအဲတန်လို့ဒီသူ့ဘီပြန်လို့စစ်ထောင်ပေးရမှာညာအဲ့လိုလုပ်တော့ပြန်ပြီးတော့ဒါနောက်တစ်ခါထပ်ပြီးတော့စာပို့ရတယ်အမှန်အဲ့ဒီဆက်ပြလာတဲ့ပုံနဲ့လေအဲတန်းပေးရမယ်ဖြစ်သွားတယ်မျိုးအာပြစ်ပြစ်သွားပြီဆိုရင်အဲ့ဒီဖုန်းကိုဒီဝန်ကြီးကနာသားပြည့်တဲ့လူကဆက်တွေ့တော့လည်းမရဘူးဆက်တွေ့လို့မရဘူးဖုန်းတော့ဝင်နေတယ်မတိုင်းဘူးနောက်ဆုံးကျတော့အဲ့တော့ဒါဆိုလို့ရှိရင်ဒီဒီကမတင်တာပေါ်ရဒီအထောက်ထားတဲ့အနေထားတွေကဆိုရင်ပြန်ပြီးဆွဲတာဟုတ်ပါမလားပေါ့နော်ချိန်ဆွဲတာပဲလားဆိုပြီးအဲ့လိုပေါ့လိုက်ကြားလိုက်ကြတော့တော့အဲ့ဒီနာရောပါချန်ပေးရအဲ့ဒီရေအိုင်ထဲမှာအဲ့အလောင်းတက်ပြီးတော့ဒီမှာပေါ့ပြစ်ထားတာတွေ့ရလေအဲ့တော့အပေါင်းဝင်မှာရှိတဲ့ပုံမှာတော့အခုဖမ်းပြီး15ရောက်တော့ဖမ်းပြီးဆစ်ဆင်းနေ
အသက်ခံရတဲ့အလောင်းကိုရေအိုင်ထဲမှာတွေ့ရှိခဲ့တာဖြစ်ပြီးလူတက်မှုကျွလွန်သူတွေကိုဖမ်းမိနိုင်ဖို့အတွက်ကရဲတွေကစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါတယ်ဖမ်းဆီးခံရတဲ့မြန်မာတွေတဲက3ဦးကိုတော့အဓိကတန်ရရှိသူတွေအဖြစ်ယူဆထားကြပြီးဆက်လက်စစ်ဆေးနေတယ်လို့လည်းဆိုပါတယ်
မတင်ကရေအဖြစ်ဆုံး3ဦးကိုတော့ ဆန္ဒပြပေါ့ဗျ။အဲ့ဒါလူတွေရောစိတ်ကြောက်မှာ
။
ဒီသူတို့အခုရဲကဒီမြန်မာပြည်ကပြီးတော့ဆက်လက်ဆောင်ရမ်းနေတယ်ပေါ့နော်။အဲ့ဒါလည်းတကယ်သူတို့အရှိချမ်းမြန်မာနယ်ရောကတော့အခုလက်ရှိအဲ့ချမ်းကမရှိပြောက်ပြောက်နေလို့ပြောတယ်။
ဒီဆုံးသူဟာအသက်80နှစ်ရွယ်နိုင်ထနူးကြိုင်ကြီးဆိုသူဖြစ်ပြီးမြန်မာနိုင်ငံသားတွေနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိပြီးမြန်မာနိုင်ငံသားအလို့သမားတွေနဲ့ရာဘာချန်နယ်မှာအတူနေထိုင်ခဲ့သူလို့လည်းပြောပါရယ်အလားတူထိုင်းနိုင်ငံဆုံခလာပြည်နယ်ဟရိုင်မြို့နယ်မှာလည်းဂျုံမတရဲနေ့ကထိုင်းနိုင်ငံသားတဦးအသက်ခံရပြီးရေမြုပ်အလောင်းဖြောက်ဖြစ်ထားတဲ့အမှုနဲ့ပတ်သက်လို့တရဲခံကိုဖမ်းဆီးနိုင်ဖို့အတွက်တရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာရွှေပြောင်းလို့သမား300ကျော်ကိုလည်းထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့ပါရယ်အဲ့ဒီတဲကမြန်မာနိုင်ငံသားတချို့ကိုလည်းလူတက်မှုနဲ့တရားဆက်ဆုပ်ထားပါရယ်ရှင
်မင်းမတည်ဆက်ပေးခဲ့တာဖြစ်ပါလေအခုဒီခါမှာတော့နိုင်ငံတကာသတင်းအလှည့်ပေးအောင်ပါရှင်စီးပြန်နိုင်ငံမှာအမေရိကန်သတင်းစာဆရာအော့စတင်တိုက်စ်ပျောက်ဆုံးနေတာဆင်းနေကြခဲ့ပါပြီအမေရိကန်ပြည်အောင်စုရှိသူအိမ်ပြန်လာနိုင်ရေးသူမိသားစုကစော်ဝေါ်နေကြတာပါ VOA သတင်းတော်ဆာဝမ်ခါချိုပေးပွဲအတွင်းလာကိုဦးတင်မောင်တန်တင်ဆက်ထားပါရှင
်လွန်ခဲ့တဲ့စနစ်အတွင်းမှာဒီဘရော့တိုက်စ်အတွက်ဆက်ကန်တိုက်အတွေ့တစ်ခုပဲရှိပါတယ်အဲ့ဒါကတော့သူသားအော့စတင်ကျောင်းပါပဲမရိန်တိုက်ရဲ့စစ်ပြန်တယောက်ဖြစ်တဲ့စုရသတင်းစာဆရာဟာ2012ခုနှစ်ဩဂုတ်လကစပြီးဆီးရီးယားမှာပျောက်သွားခဲ့တာပါသူ့မိသားစုနဲ့အမေရိကန်တာဝန်ရှိသူတွေကတော့ဆီးရီးယားမှာသူ့ကိုဖမ်းထားတယ်လို့ယုံကြည်ကြပါတယ်အဲဒီလိုဖမ်းထားကြောင့်ဆီးရီးယားအစိုးရကတော့ဘယ်တော့မှလူသိရှင်ကြမကြေညာခဲ့ပါဘူးတက်ဆက်ပြည်နယ်ဟူစတန်မြို့ကတိုက်မိသားစုကိုတော့ဝါရှင်တန်တာဝန်ရှိသူတွေကသိကြပြီးသားဖြစ်ပါတယ်သူ့သားကိုအိမ်ပြခေါ်နိုင်ရေးအတွက်တပ်မတော30လုံးကိုမိသားစုကတောင်းဆိုခဲ့ပါတယ်သတင်းစာဆရာအော့စတင်တိုက်ဆက်မိရင်ဒီဗရတိုက်ဆာအခုလိုပြောပါတယ
် Every election is a turmoil
ဒီကောက်ပွဲတိုင်းဟာကျမတို့အတွက်တော့ကတောင်းကနင်းကြီးပါပဲအစိုးရကပြောင်းသွားပြန်ပြီလူသစ်တွေနဲ့ကျမတို့တွေ့ရပြန်ပြီကိစ္စကဘယ်မှာရောက်နေတယ်လဲဆိုတာကိုကျမတို့ရှာရပြန်ပါတယ
်တိုက်ဆာသူ့သတင်းတွေကြောင့်အဖမ်းခံနေရတဲ့တဦးတည်းသောအမေရိကန်သတင်းစာဆရာဖြစ်ပါတယ်လို့ဝါရှင်တန်အခြေစိုက်တမျိုးသားလုံးဆိုင်ရာသတင်းစာဆရာများကလပ်ရဲ့အမှုဆောင်ညွှန်ကြားရေးမှူးဘဲလ်မက်ကရန်ကအခုလိုပြောပါတယ
် What many governments who take journalists hostage
သတင်းစာဆရာတွေကိုဒဇာကန်ဖမ်းဆီးထားတဲ့အစိုးရတွေရဲ့လိုအပ်ချက်ကတော့ဘာမှမဆွေးနွေးကြတာပါပဲဘာမှဖြစ်မလာစေချင်ဘူးသတင်းစာဆရာတက်ကိုထိန်းသိမ်းထားတယ်ဆိုတဲ့အချက်ကိုအများကြီးကမေ့သွားစေချင်တယ်ဒါကြောင့်လဲဆိုတော့သူတို့ကဘာကိုရွေချက်ရှိရှိလုပ်ကြတာကြောက်မှာ
တမျိုးသားလုံးဆိုင်ရာသတင်းစာဆရာများကလပ်ကတိုက်မိသားစုအရေးကိုထောက်ခံပါတယ်ဘဲလ်မက်ကရန်ကအခုလိုဆက်ပြီးပြောပါတယ
် It's hard in the Austin's case because
Austin ရဲ့ကိစ္စခက်ပါလေဘာကြောင့်လဲဆိုတော့ဆင်းရဲတွေမှာသူ့ကိုမမြင်ရမကြရပဲဟု
တ်အီဗီလာတို့ကရုရှားနဲ့အချင်းသားချင်းဖလှယ်ကြရမှာမရိတ်တတဟောင်းထရီဗော်ရီကိုအမေရိကန်ပြန်ခေါ်လာနိုင်တဲ့အတွက်ညှိနှိုင်းချက်တချို့ရှိလာခဲ့ပါတယ်တိုက်မိသားစုနဲ့မေလမှာတွေ့ဆုံတော့သမ္မတဘိုင်ဒန်ကထရီဗော်ရီအကြောင်းကိုပြောပါတယ်နိုင်ငံရေးဝန်ကြီးဌာနကလည်း Austin Tights ပြန်လည်နိုင်ရေးအတွက်နီလန်အားလုံးလိုက်လံလှုပ်ဆောင်နေကြောင်းကြေညာပါတယ်။ Austin ကိုလွတ်လပ်အောင်လှုပ်ဆောင်မဲ့အကြောင်းသမ္မတ Biden ကကတိပေးလိုက်တယ်လို့ Debra Tights ကအခုလိုပြောပါတယ်
။ The things that he said were hugely uplifting. The words were wonderful for a mother and father.
သူပြောတဲ့အကြောင်းတွေကတော့စိတ်သက်သက်စရာတွေပါ။သူစလုံးတွေကအမေနဲ့အဖေအတွက်အားကြီးစရာပါ။ဒါပေမဲ့ Austin အတွက်လိုအပ်နေတာကလက်တွေ့ဆောင်ရွက်ဖို့ပါ။
မိခင်ဒီဘရာတိုက်စ်ကတော့ညှော်နှင့်နေတုံးပါပဲသူသားရဲ့အနာကဘာဖြစ်လာမလဲစိတ်ကူးကြည့်နေမိတာကိုသူကအခုလိုပြောပြပါတယ
် Austin has a lot of choices to make when he comes home and I'm just
thinking in your come Austin မှာလုပ်စရာတွေအများကြီးရှိပါတယ်သူ့လမ်းကိုသူဘယ်လိုတတ်မှတ်မလဲဆိုတာကိုကျွန်မမြင်နေပါတယ်သူသက်30ကျော်နှစ်တွေအားလုံးကအထိမ့်သိမ့်ခံလိုက်ရတာကိုဒီသက်ရွယ်ကတိတ်ကိုအရေးကြီးတဲ့အချိန်မှာအထူးသဖြင့်ယောက်ျားတစ်ယောက်အတွက်ပေါ့နော
်သူပြောက်သွားပြီးစနေနီးနီးကြတဲ့အခါမှာတော့ Austin Tights ကိုမမေ့ဖို့အတွက်သူ့မိသားစုနဲ့သူ့အရေးထောက်ခံသူတွေဟာဆက်လက်တိုက်ပွဲဝင်နေရဆဲဖြစ်ပါတယ်
ဥတမောင်တန်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုတင်းလာနေများအတွက်သတင်းပေးပို့ချက်တွေအပြီးမကြခင်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနှားဆင်ရှုစားကြရဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစီ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဂျောင်းလို့ရယူပ
ါ။ဒီမှာကျမသောတာရှင်များရှင်ဒီ VOA ကနေပြီးတော့2022ဇူလိုင်လ17ရက်အတင်းလာညပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးကြတာဖြစ်ပါသည်။အခုထုတ်လွှင့်နေတဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှစီစဉ်၊တက်တက်ရောင်သတင်းလောင်းမတိုင်ခင်အရင်ဆုံးဒေတာမှတ်စုစီစဉ်ကိုတင်ဆက်ပေးကြပါသည်။မြန်မာနိုင်ငံမှာစီးပတိပခပိုပြီးတော့တင်းမာနေတဲ့အခြေအနေရဲ့ရိုက်ခတ်မှုဖြစ်အိုးအိမ်ဆုတ်ခွာထွက်ပြေးရသူတွေပုံများလာပါသေး။အချိန်ကြာလာနဲ့အများအကျန်းမာရေးပြဿနာလိုမျိုးအသက်ရှင်ရပ်တည်ရေးအတွက်လိုအပ်တဲ့အခြေခံလိုအပ်ချက်တွေပိုပြီးတော့ထိခိုက်လာကြပါသေး။ရန်ကုန်ကပေးပွဲဒေတာမှတ်စုကိုကိုသားညိုဦးကတင်ဆက်ထားပါတယ်ရှင
်။မနက်ညမှာစီးပွားရေးခါကိုတင်းမာလာပြီးတော့အဲ့ဒီရဲ့နောက်ဆက်တွဲအိုးရင်စွန့်ခွာထွက်ပြေးနေရသူတွေလည်းပိုများလာပါတယ်။ကိုယ့်ရဲ့နေရာကိုစွန့်ခွာပြီးတော့ထွက်ပြေးနေရသူတွေမှာအချိန်ကာလကြာရတဲ့အမျှအခြေခံလိုအပ်ချက်တွေကလည်းပိုများနေပါတယ်။ဒီထက်မှာကျန်းမာရေးပြဿနာတွေလည်းရင်ဆိုင်ကြုံတွေ့လာပါတယ်။ဒီကြောင့်ရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုဖြစ်တင်ဆက်ထားပါတယ်။ကျွန်တော်သားညိုဦးပြောပြမှာပါ။ချင်းပြည်နယ်ရဲ့စီးပွားရေးခါတွေတိုးလာတယ်လို့လမ်းပန်းဆက်သွယ်ရေးပြတ်တောက်တာတချို့ဒေသခံတွေကတနေရာနဲ့တနေရာကိုပြောင်းရွှေ့ခိုးလုံနေရတာတွေကြောင့်အရေးပေါ်ကျမကြီးဆောက်ရှောက်မှုတွေရဖို့အခက်အခဲရှိတယ်လို့ချင်းအယတ္တအဖွဲ့တွေကပြောပါတယ်။အဓိကချက်ကတော့စေဝါနဲ့ဆောင်းချင်းအောင်လိုမျိုးပစ္စည်းတွေအလုံလောက်မစီမံပေးနိုင်တဲ့အတွက်အခုနှစ်မိုးလေမှာငှက်ဖြားပစ်တဲ့ရေအတွက်ပြန်ပြီးတော့များလာတယ်လို့ချင်းရက်ဖက်ဆရာအများအဖွဲ့ကဒေါက်တာစလိုင်းတင်မိုးကဗျူရီကိုပြောပါတယ
်။စေဝါတို့ကတည်းကစေဝါအောင်များလာတယ်အရှိကြောင်းကြီးများလာတယ်လည်းတော့ဆောင်းအောင်နေတာချင်းကိုက်ထားတယ်။ကာကွယ်ရေးပိုင်းပါစခြားကြီးဒီကနေ့ပိုင်းရောဒီပေါ့ရောပိုင်းရောဖြစ်မှာပေါ့နော်အများကြီးကအဲ့လိုမျိုးဆောင်ကျွန်တော်တို့ဒီခုနောက်ပိုင်းအထိနားလာတာဖြစ်တယ်ဆိုတော့တချို့တွေကလည်းဟိုပြင်းသွားရင်ဆိုတော့ကြာဟိုကြောထဲသွားရင် ID ticket တွေမှာကြာဟိုပါလဲပါချင်မလဲပါလို့ပေါ့တချို့ကလည်းကျွန်တော်ဆောင်မဲ့စားအဲ့ဒီဟာတွေကိုဟိုချင်းဟိုဆောင်ဖြစ်တုံးနေတုံးမှာပေါ့ဆက်နော်ဒီအဓိကတော့ဒီကောက်ဝေးပိုင်းမှာကြာဟိုအားနေသွားလို့ကြာနှစ်ခြားရအောင်ဖြစ်တယ်များလာတယ်
ချင်းတောင်ပိုင်းပလောဝမြို့နယ်မှာရင်ကလေးကငှက်ဖြားကူးဆက်တာပုံမှန်ရှိပေမဲ့အခုနောက်ပိုင်းမှာကံပက်လက်မတူပြီးမင်းတက်နဲ့ဟာခါမြို့ပေါ်မှာပါအဖြစ်များလာပါရယ်။ကျန်တဲ့တချို့မြို့နယ်တွေမှာလည်းငှက်ဖြားလက္ခဏာတွေမြင်ရပေမဲ့အရေးပေါ်ဆန်းသက်ကိရိယာတွေလည်းလုံလောက်မရှိလို့တိကျပြောဖို့ခက်ခဲတယ်လို့ချင်းရက်ဖက်အဖွဲ့တချို့ကပြောပါရယ်။ချင်းပြည်နယ်မှာအခုလိုမျိုးအခြေအနေဆိုမတိုင်ခင်ကရင်နဲ့ကယားပြည်နယ်ဘက်မှာလည်းငှက်ဖြားကူးဆက်မှုတွေကကြီးကြီးမားမားဖြစ်ခဲ့ပါရယ်။မုတ်တုံရည်မှာကူးဆက်ရောဂါပြန့်ပွားမှုတိုးလာမဲ့ပုံမှာအခြေခံကျန်းမာရေးဆောက်ရှောက်မှုနဲ့ကျူတင်ကာကွယ်ရေးဆောင်ချက်တွေကိုလည်းအရေးပေါ်လှုပ်ဆောင်ဖို့လိုအပ်နေပါတယ်။ချင်းပြည်နယ်ကနေပြီးတော့မကွေးတိုင်းစီကိုဆစ်ဆောင်လာသူတူကတော့ဒုက္ခသည်စခန်းမှာတစ်နှစ်ကျော်ကြာနေထိုင်နေရတဲ့ကာလတွေအခြေခံစားတောက်ရေးကျန်းမာရေးအခက်အခဲတွေကြားမှာကလေးငယ်တွေရဲ့ပညာရေးအတွက်လည်းရှေ့မဆက်နိုင်ပါဘူးသူကဆွေးနွေးပူပန်နေပါတယ
်။ဒီလားချင်းပြည်ကံပလက်ကနေအခုမကွေးတိုင်းဆောင်မျိုးနဲ့ဒီကုန်းမုတ်ကုတ်ရိတ်တာဆစ်ဆောင်စခန်းကိုပြည်လာတာတော့သောထုံးတစ်ဆက်တိမေလာကလေးအနေပြေးလာတာအခုဆိုလို့ရှိရင်တော့တနစ်နဲ့တလအကြောတော်ပြီပေါ့နော်အခက်ခဲပုံစုံနဲ့တော့ရင်ဆိုင်နေရတာပေါ့တစ်ခါတလေတစ်ဖက်အဖွဲနေပြီးခါမှစစ်ကြောင်းထိုးလာလို့ရှိရင်တော့ကိုကလည်းအတွေ့မခံရတဲ့ခါကြတော့တကြီးရောကလေးတူငယ်တွေကအစပြေးရအလွှားရတဲ့အချိန်တွေလည်းရှိရပေါ့ဘလို့စားလိုက်ရခါကြပတ်တယ်လို့အခက်ခဲလည်းတွေ့ရအများကြီးပဲကိုယ်တော်အဆုံးလို့ဆယ်ကျွန်တော်ထဲရနေပြီးခါမှဆိုင်ကအက်ဆီဒင့်ဖြစ်လာတဲ့ခါကျအပြင်းအထန်ဖြစ်သွားတယ်။တရားတော့ဒီရီအန်နဲ့အိုင်မာကအမီနာမရှိဘူးရှေ့ခန်းမရှိ။များစီစဉ်ဆိုင်ရတယ်တွေ့ကြုံရတယ်ခဲခဲရတော့
။လက်နက်ကန်ပရိဖာရီကြားထွက်ပြေးတင်းရှောင်းရင်းနဲ့ကျုံလူနေထိုင်စားတောက်နေရတဲ့အချိန်မှာကျမကြီးပြဿနာတွေကပိုးပြီးရင်ဆိုင်လာပါတယ်။ရီမတန်းလို့ဝမ်းရောဂါဖြစ်ပွားတာရှိတယ်လို့ပဲအသက်သေဆုံးတဲ့အထိကြုံနေရတယ်လို့ဖဲခုံရှေ့ဖက်ကမ်းမှာဆစ်ဆောင်တွေကိုကူညီပေးနေတဲ့ဆရာမတူကပြောပါရယ်ဒါ့အပြင်မိုးရင်ကာလမှာချင်းပေါ်လာတဲ့အချိန်အခြေခံလိုအပ်ချက်ဖြစ်တဲ့ချင်းတောင်ဆောင်ဒါတွေလည်းလိုအပ်နေပါရယ
်အခုကလောလောဆယ်ကဒီလုံတော့ဒီလေဖြစ်တဲ့လူရှိနေတယ်ဆရာနောက်ပြီးတော့ချက်လာအောင်ဆော်လဲဖြစ်နေနေတဲ့လူရှိတယ်အမအခုကရတီတုတ်ကြီးလဲအထကူကြတော့အိမ်မတောင်းတော့ဒုက္ခရောက်တော့နော်ဆရာကျွန်တော်တို့ဖေခုံရရှိဖက်ကမဲ့အခုလောလောဆယ်ရခိုင်နုံနဲ့တက်နေဆိုရှိသုံးပုံတစ်ပုံလောက်တော့ကျင်းတွေ့နေရပြီပေါ့နော်။နောက်အခုကအထူးသဖြင့်ဆိုရှိဒီတို့ကဟိုချွေးဒီချွေးရကကြတော့လေဆရာခင်ကြောင်နေမရှိတဲ့ဖက်ဟိုနတ်ချေဒီနတ်ချေကတော့ဆုတ်ပြေးတော့ဒီလက်ကမြညာအမြင်အများကြီးလိုအချက်ရှိရတယ်။ဒါမဲ့နံပါတ်1အချက်ကကြတော့
ဒါနဲ့ကျင်းတဲ့ပြစ်ခတ်တာတိုက်ပွဲတွေပြင်းထန်နေတဲ့ကရင်မျိုးသားအစည်းအရုံးညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မှာဂျွန်လာလေလောက်ကစပြီးတော့ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေကြပါရတယ်။တိုက်ပွဲကြောင့်တရပီတရထွက်ပြေးနေရတဲ့စစ်ဘေးရှောင်ရေတွေကကုဆုလို့ရှိရင်တောင်းချောက်ထောင်ဝင်းကျင်ကိုရှိနေပါပြီ။အဲဒီအချိန်မှာကလင်းငယ်တွေလည်းပါဝင်နေပြီးတော့ကလင်းငယ်အတော်များများတွေ့လို
ကျေးဇူးတင်ပါတယ်ရှိတယ်တကြီးရဲ့ဟိုလူကြီးယောဂတွေလည်းရှိတာပေါ့နော်လက်ရှိအခြေအနေကတော့အဲ့ဒီခက်ခဲတွေတော့ရပ်ဆိုင်နေရတဲ့ဟုတ်အဲ့ဒီတကူကကလေးအများစုထဲမှာ၁၀၀ရေးစက်ရကတော့တော့ရှိတယ်ဟုတ်အဲ့လက်တော်တော်ရှိနေတဲ့အခြေအနေကရိုးရိုးတမ်းမှာဖြစ်နေတဲ့အခြေအနေကြောင့်တွေ့ရတာမှမဟုတ်တာစစ်ပွဲကြောင့်စစ်ပေးဆောင်ပြည်ရဲ့ဘဝတော့တည်တည်တမ်းနေနော်တန်နိုင်တဲ့လူမှ
ုံးခွာတင်းရှောင်နေရသူတွေနဲ့ထိခိုက်ခံစားနေရသူအများစုစီကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကအကန့်အသတ်တွေရှိနေလို့အခုချိန်ဒီကိုဆွေးပြေးဒုက္ခသည်တွေမှာအခြေခံကျန်းမာရေးလိုအပ်ချက်တွေကိုတော့မှမဖြေတင်းနိုင်တဲ့အခက်အခဲတွေရင်ဆိုင်ရပါတယ်ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းကဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလက်လမ်းမီနိုင်ဖို့လိုအပ်နေသေးတယ်လို့ UNOCHA ကတော့ပြောပါတယ်မြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဥယျာဉ်တန်းကျော်ဟာရွှေ့ပြောင်းနေထိုင်နေရပြီးတော့အဲ့ဒီထက်မှစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဥယျာဉ်ဆွတ်ခွာထွက်ပြေးကြရသူ9,600ဝန်းကျင်မှာဒီအခြေခံလိုအပ်ချက်တွေရနိုင်ဖို့ခက်ခဲနေပြီးတော့ကျန်းမာရေးပြဿနာတွေနဲ့လည်းရင်ဆိုင်နေရတဲ့အကြောင်းဒီသတင်းပတ်ရဲ့ဒိန်းတော်ဖတ်စုအစီအစဉ်ကနေပြန်ဆက်မြောက်ပါတယ်ကျွန်တော်ပါနေပါ
ဒီနာမဆူစီစဉ်ကိုကိုသားညုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးစီမှာလေငံ့မမှုစားနေရခါမလုံလောက်မှုနဲ့အာဟာရမပြည့်ဝမှုပုံစံအလုံးကိုအဆုံးသတ်ရေးကဘာတဝန်းကြိုးပမ်းပြီးတော့ဆောင်ရွက်မှုအလုံးနောက်ပြန်ဆုသွားတဲ့အကြောင်းကုလသမဂ္ဂစားနေရခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့စီရင်ခံစာတင်မှာဖော်ပြထားပါတယ်2022ကမ္ဘာစားနေရခါလုံခြုံမှုနဲ့အာဟာရဆိုင်ရာအခြေအနေခေါင်းစဉ်နဲ့စီရင်ခံစာကို FAO ကထုတ်ပြန်ထားတာပါ AP သတင်းဆောင်ပါကိုအခြေခံပြီးတော့ဒီသတင်းပေးရဲ့စီးပွားရေးကဏ္ဍမှာမှတ်သိထိုက်တင်ဆက်ထားပါတယ်ရှင်
ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာလူဦးရေအနည်းဆုံး28တန်းလောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ကျုံ့တွေ့နေရကြောင်းကုလသမဂ္ဂကပြောပါတယ်။နိုင်ငံရှေ့ပိုင်းမှာ M23 သဘုံအုပ်စုနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်နေပြီးလူပေါင်းတောင်းချီအိုးအိမ်စွန့်ထွက်ပြေးနေရတာနဲ့အတူအခြေအနေကပိုပြီးတော့ဆိုးရွားလာမယ့်အခြေအနေလို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။လျှက်စစ်ကားတွေ laptop ကွန်ပျူတာတွေနဲ့မိုဘိုင်းဖုန်းတွေမှာအသုံးပြုရတဲ့တက်တူချွေဝတဲ့ဒေတာကိုရရှိရေးရှင်ပြိုင်နေကြတဲ့ဒါစင်းနဲ့ချီတဲ့လက်နက်ကင်အဖွဲ့တွေရဲ့ချင်းချောက်မှုနဲ့အဲ့ဒီဒေတာမှာနေစဉ်ဆိုသလိုရင်ဆိုင်နေကြရတာပါဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကပြဿနာတွေဟာဆိုရင်ကဘာပေါ်မှာလစ်လျူရှုအခံရဆုံးအိုးအိမ်စွန့်ထွက်ပြေးရတဲ့အခြေအနေတရအဖြစ်ယူဆကြောင်းနော်ဝေဒုက္ခသည်များကောက်စီ NRC ရဲ့အစိုးရကစားကလည်းဖော်ပြပါတယ်ဒီနိုင်ငံမှာဆန္ဒရိတ်ခါမလုံလောက်မှုနဲ့လည်းအကြီးအကျယ်ရင်ဆိုင်နေရကြောင်း FAO ကပြောပါတယ်။ M23 ရဲ့ထိုးစစ်တွေဟာအရက်သားတွေအတွက်အကြီးအကျယ်ထိခိုက်သက်ရောက်မှုရှိပြီးဒါစင်နဲ့ချီသေးဆုံးဒီထဲမှာကလေးတွေလည်းပါဝင်ကြောင်းလူပေါင်း300,000ကျော်အိုးအိမ်စွန့်ထွက်ပြေးနေရကြောင်းကုလသမဂ္ဂကပြောပါတယ်။တပုံတွေကရွာအမြောက်အများကိုထိန်းချုပ်ထားပြီးအစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာကြောင့်ဒေသရင်းကလူသားချင်းစာနာမှုဆိုင်ရာအကြက်တဲပြဿနာကပိုပြီးတော့ကြီးထွားလာနေပါတယ်။တိုက်ပွဲတွေကဆက်ဖြစ်နေပြီးနေမြေကလည်းကျေပြန့်လာနေတာကြောင့်နေစဉ်နဲ့အမျှလူတွေထွက်ပြေးနေကြရပါတယ်။အဲ့ဒီဒေသရင်းကလူပေါင်း9,000ဝန်းကျင်လောက်ဟာဘေးဒဏ်တင့်လွဲတဲ့အခြေအနေတွေကိုရောက်နေပြီလို့ယူဆနိုင်ကြောင်းကုလသမဂ္ဂကပြောပါတယ်။ရွာတွေကနေထွက်ပြေးလာကြသူအများစုကတော့ခိုးလုံရေးစခန်းတွေအဖြစ်အသွင်ပြောင်းထားတဲ့ဖျားချောင်းတွေစာတင်ချောင်းတွေမှာမလုံးမချုံနေထိုင်နေကြရပါတယ်။အသက်28နှစ်အရွယ်ကလေးတစ်ယောက်ရဲ့မိခင်ကာဆူလာအဒီစီကတော့ပဲအိတ်ကိုခေါင်းမှာရွက်ပြီးရာရှူရူကအကြမ်းဖက်မှုကနေထွက်ပြေးလာခဲ့သူဖြစ်ပါတယ်။ကလေးတွေအတွက်စားစရာနဲ့ရေမရှိတော့ဘဲသူများတွေပေးကမ်းဆွန့်ကျဲမှုတွေကရတာနဲ့ပဲကလေးတွေအတွက်ချက်ပြုတ်ပေးနေရတာလို့သူမကပြောပါတယ်။
ပဲအစ်ကိုကျမရွက်ပြီးတော့တဲလာခဲ့တာပါမနေ့ကတည်းကဘာမှအစားစရာမရှိတဲ့ကလေးတွေအတွက်ပေးဖို့ဆိုပြီးတော့အိမ်နေချင်းတယောက်ရဲ့အိမ်ကိုသွားပြီးတော့တောင်းခဲ့တာပါအဲ့ဒီနောက်မှာတော့အဒီစီကသူ့ကလေးတွေနဲ့တခြားသောအိုးအိမ်စုံထွက်ပြေးလာသူတွေအတွက်အစားအသောက်ချက်ပြုတ်ဖို့မိဘမှာမိမှွေနေပါတယ်အသက်62နှစ်အရွယ်စူဇန်းနီမာကတော့မုတ်ဆိုးမှာတူဖြစ်ပြီးကလေး10ဦးရဲ့မိခင်ဖြစ်ပါတယ်သူကလေးတွေကတချို့ကအာဟာရပြတ်ပြီးဖြာနာနေကြပြီးကလေးတွေကိုတခုခုကျွေးနိုင်ဖို့အတွက်အစားအသောက်လိုက်တောင်းရတယ်လို့ညီမကပြောပါတယ်
။ကျွားစေသူတို့ခွေရုခမစ
မ်းပါဘူး။ကျမမကလေး၁၀ယောက်ရှိပါတယ်။စားစရာမရှိတာကြောင့်အာဟာရပြတ်ပြီးတော့ကလေး၄ယောက်နေမကောင်းဖြစ်နေကြပါတယ်။ကျမလည်းနေမကောင်းပါဘူး။နိုင်ငံတွင်းအခြေအနေဟာရှုပ်ထွေးနေပြီးနှစ်ပေါင်း20ကျော်ရှိလာပြီလို့ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကအိုချာလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂဌာနကပြောပါတယ်။နိုင်ငံတွင်းလူသားချင်းစာနာမှုဆိုင်ရာအချက်အလက်ပြဿနာနဲ့စနစ်ရိခာပြဿနာမှာအကြောင်းအရာမျိုးစုံပတ်သက်နေတာလို့လည်းသူကပြောပါတယ
်။ Il faut dire que la situation humanitaire au niveau de la
RDC. Démocratie Congo တမရနိုင်ငံတွင်းမှာလူသားချင်းစာနာမှုဆိုင်ရာအချက်အလက်အခြေအနေက25နှစ်ကျော်ရှိခဲ့ပြီဖြစ်ပြီးတော့ဒါဟာဆိုရင်မလုံခြုံမှုအခြေအနေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်။ပရိပခါတွေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်။အကြမ်းဖက်မှုတွေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်။ဒီကနေ့လူပေါင်း28တန်းနီးပါးခံစားနေရတဲ့စားနပ်ရိက္ခာမလုံလောက်မှုအာဟာရမလုံလောက်မှုနဲ့အကြမ်းဖက်မှုအားလုံးဟာချိတ်ဆက်နေပါတယ
်။မြန်မာနိုင်ငံမှာတော့နိုင်ငံတွင်းအိုးအိမ်စွန့်ထွက်ပြေးကြရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာအခုချိန်မှာတသန်းကျော်ထိရောက်ရှိလာကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူအိုချာကပြောပါတယ်။မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုအကူအညီပေးအပ်ဖို့လိုအပ်နေတဲ့လူပေါင်း6တန်း2သိန်းကိုအကူအညီပေးနိုင်ရေးအတွက်နိုင်ငံတကာကရန်ပုံငွေထည့်ဝင်ချဖို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကပြီးခဲ့တဲ့ဇွန်လအတွင်းမှာပဲတိုက်တွန်းပါတယ
် During the first quarter of 2022 aid workers
လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတွေကဒီလူ6.2တန်းကျော်အတွက်အကူအညီပေးတဲ့နေရာမှာသွားလာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဘန်တွေမှာကန့်သတ်ချက်တွေရှိနေတာစတဲ့အဟန်သားတွေအမြန်ပြေလည်သွားအောင်လုပ်ပေးဖို့လိုပါတယ်
ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်စုံထွက်ပြေးရသူ9သိန်းနီးပါးရှိပြီးအိမ်နီးချင်းထိုင်းနဲ့အိန္ဒိယကိုထွက်ပြေးရသူက4000နီးပါးရှိကြောင်းကုလသမဂ္ဂကပြောပါတယ်။တိုက်ပွဲတွေမပြတ်သေးတဲ့အတွက်ဒုက္ခသည်တွေရဲ့အခြေအနေပိုဆိုးလာစရာရှိတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့3လတာအတွင်းစံစကွဲတန်ချိန်5သိန်းကျော်ပြည်ပတင်ပို့ထားပြီးဖြစ်ပြီးပြည်ပတင်ပို့မှုကလည်းဆက်လက်အားကောင်းနေပါတယ်။မြန်မာနိုင်ငံမှာစံစဘာပြည်ပတင်ပို့မှုတွေကြောင့်ပြည်ရင်းစားသုံးမှုမှာစံစဘာရှားပါမှုကျုံ့ရနိုင်ခြင်းရှိနေပါသလား။ပြည်ရင်းစံကုန်တဲ့ဥပိန်ချိန်ကတော့ပြည်ပပို့တဲ့စံစကွဲတွေကပြည်ရင်းမှာစားသုံးမှုနည်းပါတယ်လို့ပြောပါတယ်
။ကျွန်တော်ကဒီပြည်ပပို့တဲ့ကံဒီဘက်ပုံကဒီဘက်ပုံရဲ့စံကဒီလိုမစားဘူးအများကြီးနဲ့စားတယ်ဒီမစားမစားတဲ့နေရာဒီမှာဖတ်ခဲ့တဲ့စကားကိုလည်းဒီထဲမှာစားတယ
်မတ်တင်ကြီးထိုင်းစီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုရှုစားနာဆင်ခဲ့ကြတာဖြစ်ပါတယ်အခုဆက်ပြီးတော့အချက်လက်အခြေခံပြီးတော့မှားမှန်တည်ပြထားတဲ့ polygraph ရုပ်ပြရုပ်တံကိုတင်ဆက်ပေးကြပါလိမ့်ဒီပြည်ထောင်စုရကနျူကလ িয়ার လက်နက်နဲ့ပတ်သက်ပြီးတော့ရုရှားကမဟုတ်မမှန်လှုပ်ကြံပြောဆိုမှုတွေလုပ်နေဆိုပြီးတော့ရုရှားဘက်ကဆွဆွဲနေပါလိမ့်ပြီးတော့ပြည်ထောင်နိုင်ငံကိုနျူကလ িয়ার လက်နက်ပြပြီးတော့ချင်းချောက်ပြောဆိုတာတွေလုပ်ပါလိမ့်သူတို့ပြောတာမှန်ပါလားအချက်လက်အခြေခံပြီးတော့မှားမှန်တည်ပြထားတဲ့ polygraph ပုံပြရုပ်တံမှာမဲသနာကျော်တင်ဆက်ထားပါတယ်ရှင်
ဗြိတိန်ဟာရုရှားရဲ့မရှိတဲ့အနုညူလက်နက်အမြေကိုလှုပ်ကြံပြီးတော့ဆွဆွဲနေတယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူကဇွန်လ26ရက်နေ့မှာပြောလိုက်ပါတယ်။မာရီယိုဇခါရိုဗာ Telegram စာမျက်နှာမှာရေးထားတာကဗြိတိန်အစိုးရဟာအနုညူလက်နက်သုံးကမ္ဘာဖြတ်ဖို့ကြံနေတာမမောမပန်းနိုင်အောင်ပါပဲ။အဲ့မှာရုရှားအနေနဲ့မရှိဘဲနဲ့တသက်မဲ့လှုပ်ကြံပြောဆိုနေပါတယ်လို့ရေးသွားပါတယ်။ဒါမဟုတ်ပါဘူး။တကယ်တမ်းမှာရုရှားအရာရှိတွေကနျူကလ িয়ার လက်နက်အင်အားကိုအမြဲထုတ်ပြနေတာပါ။ရုရှားသမ္မတရဲ့ပြောပေါက်မှာကိုဗြိတိန်နိုင်ငံကိုတိုက်ရိုက်ချင်းချောက်နေတာပါထားပြီးသားပါ ရုရှားဆိုရထိတ်တန်းမီဒီယာအရာရှိဒမီထရီကက်စလော့ဖ်မေလာမှာနိုင်ငံမှာရုပ်တံကနေပြောသွားတာကတခြားလေးပြစ်လိုက်ရုံနဲ့ဘော်ရစ်ဂျွန်အင်္ဂလန်ရောအကုန်ကုန်သွားမယ်တခါရဲနဲ့ပြတ်ရောလို့ဖြစ်ပါတယ်ကက်စလော့ဖ်ကဘရစ်တိန်ဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကိုပြောသွားတာပါအင်္ဂလန်နဲ့အိုင်ယာလန်တို့ဟာပင်လယ်ရေအောက်မြုပ်သွားမယ်ရင်းခုတ်တင်မောင်းကနေအနုမြူထုံးနဲ့တစ်ချက် Russia တမူဟောင်း Andrei Grulov ကနျူကလ িয়ার စစ်ပွဲဖြစ်ရင်ပထမဆုံးပြစ်ခတ်ထိမှန်ကလန်ဒန်ပဲလို့ပြောပါတယ်။စမစ်ဒုံးကြီးတစ်စင်းနဲ့တင်ဗြိတိသျကျွန်းလေးတွေပျောက်သွားလိမ့်မယ်လို့ရုရှားအမျိုးသားရေးဝါဒီပါတီခေါင်းဆောင် Alexey Yurilov ကဧပြီလကပြောပါတယ်။ဖင်လန်နိုင်ငံဆိုရင်ဆက်စကန်အတွင်းအမှုမျိုးပြမောင်းဖြစ်သွားလိမ့်မယ်လို့သူကပြောပါတယ်။ရုရှားကယူကရိန်းကို February 24ရက်နေ့ကစပြီးတော့ဝင်တိုက်ပြီးတဲ့နောက်ရုရှားကနျူကလ িয়ার တပ်ဖွဲ့တွေကိုပူတင်ကတက်လှမ်းထားတာပါ။နောက်၅လကြာတဲ့အခါမှာတော့နျူကလ িয়ার ထိပ်ဖူးတက်စင်နိုင်တဲ့ cruise drone ကြီးကိုသူကြိုးဆွဲရကြတဲ့ Belarus နိုင်ငံကိုပို့မယ်လို့ပူတင်ကပြောထားပါတယ
်။ဒီလိုမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်လက်တွေနဲ့အတိအပြုသိရှိချင်တယ်ဆိုရင်တော့ VOA ရဲ့ Polygraph website မျက်နှာ polygraph.info မှာသွားပြီးတော့ကြည့်ရှုနိုင်ပါသေးတယ်။အခုဆက်ပြီးတော့ blogger ရေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။လက်စစ် motorcycle တွေအတွက်လက်စစ်တအားကိုအခြေမကုပ်ဘဲနဲ့ချက်ချင်းပြန်ဖြည့်နိုင်အောင်ထိုင်ဝမ်က Gogoro ကုမ္ပဏီကတည်ထွင်ထားပါသေးတယ်။လက်စစ် cycle တွေကကုန်သွားတဲ့ battery ဒုံးတွေကိုအားဖြည့်ထားတဲ့ battery ဒုံးတွေနဲ့ဖြုတ်လဲတက်နိုင်အောင်ဖန်တီးထားတဲ့အပြင်အားဖြည့် battery ဒုံးတွေကိုနေရာအနှံ့မှာရနိုင်အောင်လည်းစီစဉ်ထားတာပါ။သူတို့ရဲ့ဖန်တီးမှုကိုအာရှကနေနိုင်ငံတကာအထိခြေလှမ်းဖြန့်နိုင်အောင်ကြိုးစားနေတဲ့အကြောင်းမဆုပြေမုံကဘလော့ဂါတွေပြောသမျှစီစဉ်မှာတင်ဆက်ထားပါရရှင
်ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလိုညဉ့်ဉန်းဓာတ်ငွေတွေကမ္ဘာလူတွေမရအောင်ကြိုးစားနေကြတဲ့ပြည်ထဲမှာလျှက်စစ်ကလျှက်စစ်ဆိုင်ကတည်ထွင်နေကြတဲ့တွေလည်းပါပါတယ်လျှက်စစ်ယာဉ်တွေကမောင်းလို့ကုန်သွားတဲ့ဘက်ထရီအတွက်လျှက်စစ်တအားပြန်သွင်းကြရတာပါထိုင်ဝမ်က Gogoro ဆိုတဲ့နည်းပညာကုမ္ပဏီကတော့ Smart လျှက်စစ် Cycle တွေအဖြစ်ကုန်သွားတဲ့ Cycle ဘက်ထရီတွေကိုအားဖြည့်ထားတဲ့ဘက်ထရီနဲ့ချက်ချင်းလဲတက်နိုင်အောင်လို့တည်ထွင်ထားပါတယ်အားဖြည့်ဘက်ထရီဒုံးတွေလွယ်လွယ်ကူကူရနိုင်အောင်လို့ Go Station တွေကိုလည်းနေရာအနှံ့မှာထားပေးထားပါတယ်ဓာတ်ဆီဆိုင်တွေမှာစီဝင်ဖြစ်သလို Go Station တွေမှာအားဖြင့်ဘက်ထရီဒုံးကိုယူပြီးတော့ကုန်သွားတဲ့ဘက်ထရီဒုံးတွေကိုထားခဲ့ရတဲ့အလဲအလဲစနစ်မျိုးလှုပ်ပေးထားတာပါဘက်ထရီအပြန့်သွင်းရတဲ့အချိန်မကုန်တဲ့အချက်ကလူတွေလျှက်စစ် cycle ပိုစီးလာအောင်ဆွဲဆောင်နိုင်တဲ့အချက်ဖြစ်တယ်လို့ Gogoro ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ်ကပြောပါတယ
် With battery swapping you don't have range anxiety you can go as far as you wantYou don't have any wait time.
အားကုန်နေတဲ့ဘက်ထရီကိုအားဖြည့်ထားတဲ့ဘက်ထရီနဲ့လဲလည်နိုင်တဲ့အတွက်စိတ်ရှုပ်စိတ်ပူပင်ကြမလို့ပဲဘလောက်ဝေဝေသွားကြရှိတာသွားနိုင်ပါတယ်။အချိန်ကုန်ခံဆောင်နေဖို့လည်းမလိုပါဘူး။ဘက်ထရီလဲဖို့စက္ကန့်ပိုင်းပဲအချိန်ပေးရပါတယ်။ဘက်ထရီရဲ့စိတ်ချလုံခြုံမှုပိုင်းကိုကျွန်တော်တို့ကတာဝန်ယူပါတယ်
။ Gogoro Smart Lease Cycle စီးတွေအတွက်ဖန်တီးထားတဲ့ Gogoro Mobile App ပေါ်မှာဘက်ထရီအဟောင်းနဲ့အသက်လဲနိုင်တဲ့ Go Station တွေကိုနဲ့ဘလောက်အဝေးမှာရှိနေတယ်လဲဆိုတာအချိန်မရွေးကြည့်နိုင်ပါတယ်။ဒါရမက smart cycle နဲ့လက်ကင်ဖုန်း app ချိတ်ဆက်ထားတဲ့အတွက် cycle tire လေးရော့နေပြီဆိုတာမျိုးကအထည်အချက်ပြနိုင်ပါတယ်။ battery အလဲအလဲလုတ်တဲ့ charging ငွေကိုလည်းလက်ကင်ဖုန်း app ထဲကနေတစင်းနဲ့ပေးရပါတယ်။ go station တွေကမြို့နေရာအနှံ့မှာရှိတဲ့အတွက်သွားနေရင် battery ကုန်သွားမှလည်းစိုးရိမ်နေကြမလို့ဘူးလို့ Gogoro ကပြောပါတယ်။ဓာတ်ဆီဖြည့်တာထပ်တောင်းမြန်ဆန်တဲ့အတွက်အချိန်ကုန်မှာကိုလည်းစိုးရိမ်နေဖို့မလိုပါဘူး။ထိုင်ဝမ်မှာ Gogoro လျှက်စစ် cycle စီးသူ၄သိန်းခွဲထက်မနည်းရှိပြီးတော့နေတိုင်း battery အလဲအလဲလုတ်သူပြန်မြ၃သိန်းခွဲလောက်ရှိတယ်လို့ကုမ္ပဏီရဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။လိုတဲ့အချိန်တိုင်းအားဖြည့် battery ကိုလွယ်လွယ်ရတာကြောင့် Gogoro လျှက်စစ် cycle စီးသူတွေလည်းပိုများလာပါတယ
်။以台北这个都会区来讲它的换电站一开始没有那么方便可是到
台北မြို့ထဲမှာအစပိုင်းက battery တွေကိုလွယ်လွယ်ကူကူလဲလို့မရခဲ့ပါဘူး။ဒါပေမဲ့2019 2018လောက်ကစပြီးဘက်ထရီလဲနိုင်တဲ့ station လေးတွေတော်တော်များများပေါ်လာပါတယ်။အခုဆိုလမ်းတစ်လျှောက် battery station တွေအများကြီးတွေ့နေရပါပြီ
။လျှက်စစ် cycle တွေကဓာတ်ဆီထည့်ရတဲ့ cycle တွေလောက်စိတ်ချရပါမလားဆိုတဲ့စိတ်ကြောင့်လျှက်စစ် cycle ပြောင်းစီးဖို့သူအရင်တုန်းကစိတ်မကူးခဲ့ဘူးလို့လည်းပြောပါတယ်။အခုကတော့မျက်နှုံးကတခြား cycle တွေနီးတော့မောင်းလို့ရလို့သဘောကျနေပါပြီ
။ 其实我从一开始，因为我没有骑过电动车，然后我其实，在台湾一般的电动车很多都是那种婆婆妈妈阿姨在骑。
现在应该连续三个的卡嘛没骑不个吧？台湾嘛说安迪机的，德拉班的多机的呗，连续三个试驾了对你啊咯。阿姨侬啊，连续三个说了，他把我把文件都要搞呢，碰上啊记录搞呢，明明到忙碌也忙不好，铺路听下来吧。特别咩，这个忙记录一样，明天忙碌也罢嘞。
哥哥罗塞给西德维娘来的路。Gogo Ro Battery Lane and Go Station Relay Taiwanian and Machine Babi. Cycle Drapitamule, Go Station with Tabu Nia Jem Luraga Ada Jepare. A Huso Taiwan Machine Dutchy sign with her. Api Battery Lane and Go Station Riga Boom Yadavi, look Gomniga Jinia Tavare. This is like a Sidugale, Nanito Dreamma. The say young I know a team Yalare, look Gogo Ro Gomniga Sobare.工作的 battery 和票比到阿皮他的 battery 七千六点奶奶 ，Google 罗塞格瑞 battery station 里头阿沙个塞格阿西米亚的，只有 India、Indonesia 三个人个女娃娃，超跑奶布勒七千六三个娃娃，只有那个马苏耶，七点塞格透露的公民的库内 ，Google 罗报比到第二些塞格透露破六米娃的 ，Indonesia 那个马苏勒 ，Gojek 说的马也龙个内部旁边，阿阿里阿些塞格瑞皮斯维尼娃的。Singapore Nanga Male, Yasa Jenny addressed the net at Apshi Niarego, Gogo Ro Company near Pubambi or D20 Bare.
Going after the world's largest two-wheeler market, India, China, and Indonesia, is what we focus on for the next.
Kabama Sangan Sego at Gido Shide, Theo India, Indonesia, Nanganova Sego de Go, Topahu, General Ion Site Doni Bare, Taiwan Mayagi at Dui Jongri, Low Nice Wani, Nibinari Alone, Po Gide Sego Tema, Ayatian, Josania, Pipare.
Google ရဲ့ GGR ဆိုတဲ့အဆိုရှယ်ယာကိုအခုဆိုရင် American Associate ဈေးကွက်ထဲမှာတော့တင်ရောက်နေပါပြီ။ရေရှည်တည်တဲ့နဲ့ကမ္ဘာကြီးအဖြစ်ထိန်းသိမ်းဖို့အဖြစ်ရှားကြတဲ့နေရာမှာအဖြစ် Battery တွေအချိန်မရွေးလဲလည်နိုင်တဲ့လုပ်ငန်းကတခြားလုပ်ငန်းတွေထက်ထူးတဲ့နည်းပညာသစ်ဖြစ်တယ်လို့ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကဆိုပါတယ်
။ Battery swapping was a real game changer.
အားကုန်သွားတဲ့ Battery ကိုအဖြစ် Battery နဲ့လဲလည်နိုင်တာကတကယ်ကိုတကယ်ထူးတဲ့စံသစ်မှုဖြစ်ပါတယ်။ပိုပြီးကြီးမားကျယ်ပြန့်တဲ့ဈေးကွက်ထဲဝင်တဲ့နေရာမှာထူးခြားတဲ့အားသာချက်တစ်ခုဖြစ်ပါတယ်
။သူတို့ကုမ္ပဏီကဖန်တီးထားတဲ့လျှက်စစ်ဆိုင်ကယ်တွေကြောင့်ကဘာကြီးပူနွေးစေတဲ့ဖန်လုံအိမ်တန်းငွေတန်းချင်းသိမ့်တဲ့ချီလေတူတဲ့မရအောင်လို့ကာကွယ်ပေးနိုင်ခဲ့ပါတယ်တဲ့
။ We have swapped over 240 million battery swaps from day we started to now.
ကျွန်တော်တို့စတင်တဲ့နေ့ကနေဒီကနေ့ထိအလဲအလှယ်လုပ်ပေးနိုင်ခဲ့တဲ့ဘက်ထရီပေါင်းတန်း240ကျော်ပါပြီ။ပမာဏအဖြစ်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတန်းချင်း 36,000 လောက်ကဘာလေတူတဲ့မရအောင်ကာကွယ်ပေးနိုင်ခဲ့ပါတယ
်။တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းတဲ့အနေနဲ့လျှက်စစ်ကလျှက်စစ်ဆိုင်ကယ်တွေကိုအပြိုင်တီထွင်နေကြချိန်မှာ Gogo Ro Company ကသူများတဲ့ထူအောင် battery ချက်ချင်းဖြုတ်လဲနိုင်ပြန်အားဖြည့်နိုင်တဲ့လျှက်စစ်ဆိုင်ကယ်တွေကိုတီထွင်ထားတာဖြစ်ပါတယ်။အားဖြည့် battery တွေကိုလည်းခေတ္တနည်းပညာအကူအညီနဲ့လွယ်လွယ်လက်လန်းမှီအောင်လုပ်ပေးနိုင်တာကြောင့်ဆိုင်ကယ်အဓိကစီးကြတဲ့တခြားနိုင်ငံတွေမှာပါGoogle ရော Smart Gear Set Cycle ပဲစီးလာကြမယ်လို့ကုမ္ပဏီကမျှော်လင့်နေပါတယ်ကျွန်မစုမြတ်ပါမှာ
မဆွေမြတ်မွန်ရဲ့ blog ကိုပြောသမျှအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါအခုဆက်ပြီးတော့တတရံသွင်းလာစီကိုတင်ဆက်ပေးကြပါမယ်ဗုဒ္ဓဘာသာဝင်တိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမရဲ့တပည့် Hollywood မင်းသား Richard Kiwi ကိုဒလိုင်းလာမရဲ့မွေးနေ့ပွဲမှာတွေ့ရပါတယ်အိန္ဒိယနိုင်ငံ Dharamshala မြို့မှာကျင်းပခဲ့တဲ့မွေးနေ့ပွဲကိုစီစီကားကကျင်းပခဲ့တာပါဒီလိုထင်ပေါ်ကျော်ကြားသူတွေရဲ့သတင်းတွေကိုမဲအေးသနာကျော်ကတတရံသွင်းလာစီမှာတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရွှင်ပေါ်ပါကြပါစေ။ကမ္ဘာရဲ့ချင်းမှုရေးကြီးမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတွေဟာကိုတက်တန်ရောင်သွင်းမှမှပြောပြပေးသွားပါမယ်။စမအေးသနာကျော်ပါ။ရူဘောင်းငင်းငယ်ရေးဆုရှင်တိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်လာမရဲ့ဝင်းနေဝဲကိုတော့သူအခြေစိုက်နေထိုင်တဲ့အိန္ဒိယနိုင်ငံဟီမာချာပရာဒက်ရှ်ပြည်နယ်ဒါရမ်ရှာလာမြို့မှာကျင်းပခဲ့ပါတယ်။ဇူလိုင်လ6ရက်နေ့မှာကျင်းပတဲ့မွေးနေ့ပွဲကိုဟောလိဝုဒ်မင်းသားကြီး Richard Gere နဲ့ဒလိုင်လာမကိုကိုယ်ပိုင်စီးကပ်သူတွေအများကြီးတက်ရောက်ခဲ့တာပါ။ Richard Gere ကဒလိုင်လာမနဲ့လွန်ခဲ့တဲ့နှစ်ပေါင်း၄၀မှာတွေ့ဆုံပြီးခဲ့တဲ့ကသူ့ကိုအနီးကပ်ကိုယ်ပိုင်တပည့်ရင်းတူဖြစ်လာခဲ့တာဖြစ်ပါတယ်။မွေးနေ့အချိန်အမှန်ဖြစ်တဲ့ဖုန်းတော်ကြီးဒလိုင်လာမကသူ့ရဲ့ရုံးချုပ်မှာစာကြည့်တိုင်းနဲ့ပြလိုက်တစ်ခုကိုလည်းဖွင့်လှစ်လိုက်ပါတယ်။
သူတရင်တော့နဲ့ចောင်းတဲ့အညီကဖះအကြောင်းမှာចောင်းသားចောင်းသူတွေဖုန်ကြီးနောက်ပြီးတော့ဒေတာခံတွေရာနဲ့ချီပြီးတော့ဒီမွေးနေ့ပွဲကိုတက်ရောက်ခဲ့ကြပြီးတော့ဖုန်းတော်ကြီးဒလိုင်လာမှာအသက်ရှင်နာမည်ရေးဆုတောင်းပေးခဲ့ကြတာပါအခုဖွင့်လိုက်ပေးလိုက်တဲ့စာကြီးလိုက်ပြလိုက်မှာတော့ရှေးဟောင်းပြည်စီတွေသူ့ရဲ့အဆိုမင်းတွေသူ့ဘဝအထုပ်ပတ်တည်နဲ့တိဘက်ဒေသကိုပိုင်အုပ်ချုပ်ခွင့်ရရှိရတဲ့ဗုဒ္ဓဘာသာယဉ်ကျေးမှုအကာအကွယ်ပေးဖို့ဘယ်လိုကြိုးပမ်းခဲ့လဲဆိုတဲ့အစာအုပ်တွေကိုပြသထားပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကလည်းဖုန်းတော်ကြီးဒလိုင်လာမကိုဖုန်းဆက်ပြီးတော့သူ့ရဲ့မွေးနေ့မှာလေကောင်းကျမ်းမာပါစေကြောင်းဆုတောင်းမြတ်တာပို့သခဲ့တာပါ။ဝန်ကြီးချုပ်မိုဒီရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာတော့ဒလိုင်လာမကိုဒီနေ့မနေ့ဖုန်းဆက်ပြီးတော့တက်တော်88နှစ်မြောက်မွေးနေ့အတွက်ဆုမွန်ချွေပေးခဲ့ပါတယ်လို့ရေးထားပါတယ်။အသက်ရှင်အနာမဲ့နေထိုင်နိုင်မှုအတွက်ဆုတောင်းပေးထားပါတယ်ဆိုပြီးတော့လည်းရေးထားတာပါ။အခုလိုမျိုးဒလိုင်လာမကိုသူစကားပြောတာကိုလူသိရှင်စာတရားဝင်ထုတ်ပြောတာမစ္စမိုဒီ2014ခုနှစ်ရာထူးအာဏာရပြီးကလေးကအခုနှစ်ကြိမ်မြောက်ဖြစ်ပါတယ်။ဒီလိုဖုန်းတော်ကြီးဒလိုင်လာမနဲ့ဆက်သွယ်တာကိုတရားဝင်ထုတ်ပြောတာကအမတန်လဲထူးခြားပါတယ်။အိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံကြားဆက်ဆံရေးရွရွင်းလာနေချိန်မှာတိဘက်ရဲ့ကိုယ့်ဘက်ကိုကျင်ညာထားတဲ့ပြည်ပရောက်အစိုးရကိုလည်းတရုတ်ကအသိအမှတ်မပြုဘဲနဲ့ဖုန်းတော်ကြီးဒလိုင်လာမဟာတိဘက်ဒေသတရုတ်နိုင်ငံကခွဲထွက်ရေးလှုပ်ဆောင်နေတယ်ဆိုပြောလဲတရုတ်အစိုးရကဆွဆွဲထားတာဖြစ်ပါတယ်1959ခုနှစ်မှာတရုတ်တို့ကိုတိဘက်တို့တော်လှန်မှုအရေးနိုင်ပြီးကလေးကဒလိုင်လာမကတိဘက်ဒေသကထွက်ခွာလာတာဖြစ်ပြီးတော့အိန္ဒိယနိုင်ငံဒါရမ်ရှာလာမြို့မှာတည်င်းသုံးနေတာပါ။အိန္ဒိယအစိုးရကတော့တိဘက်ရဲ့ပြည်ပရောက်အစိုးရကိုလက်ခံထားပေးမယ်လေ။တစ်ဖက်ကတိဘက်ဒေသကတရုတ်နိုင်ငံတွေကဖြစ်တယ်ဆိုတာကိုလက်ခံထားပါတယ်။ဒလိုင်လာမကလည်းသူခွဲထွက်ရေးတမတူမဟုတ်ဘူးလို့ညှင်းဆိုထားပြီးတိဘက်ဒေသမှာကိုပိုင်အုပ်ချုပ်ခွင့်အတိုင်းအတာတစ်ခုထိရရှိရေးနောက်ပြီးတော့တိဘက်ဒေသရဲ့မူရင်ဗုဒ္ဓယဉ်ကျေးမှုထိမ့်သိမ့်ကာကွယ်ရေးအတွက်လှုပ်ဆောင်နေရပဲဖြစ်တယ်လို့ပြောနေပါတယ်။ Took my crew to Japan party like Kardashian. Took my besties to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find it.တက်တော်ရွေးလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါပြီ။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်
။တတရောင်တင်လာစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်။အခုတင်လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးအပြီးနောက်ဆက်ရသတင်းကြေကျုပ်ကိုတော့ဦးတင်မောင်တန်တင်ဆက်ပေးပါမယ်ရှင
်။တိရလင်္ကာသဗ္ဗရဂေါတဗျရာဇာပါစာရာဓုကနေဆင်းပေးမယ်ဆိုတာအတည်ပြုတယ်လို့တိရလင်္ကာဝန်ကြီးချုပ်ရုံးကဒီကနေ့တင်လာနေမှာအတည်ပြုပြောကြားခဲ့ပါတယ်။ကိုလံပုံပြတော့တပ္ပရအိမ်တော်နဲ့ဝင်ကြီးချုပ်အိမ်တွေဝင်ရောက်သိမ့်ပိုက်ထားကြတဲ့ရာထဲချီးတဲ့ဆန္ဒပြကြသူတွေကတော့တပ္ပရနဲ့ဝင်ကြီးချုပ်တရားဝင်ရာတူးကထွက်မှာပဲဆက်လက်သိမ့်ပိုက်ထားကြမယ်လို့ပြောပါတယ်။ဂျပန်နိုင်ငံမှာတရင်းခုနှစ်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲရလာရလက်ရှိအာဏာရညွန်ပေါင်းစုအုပ်နိုင်ငံရေးပါတီတွေကပဲလွတ်ထက်လွတ်တော်နေရာအများစုကိုပြန်လည်အနိုင်ရရှိခဲ့ပြီးတဲ့နောက်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကိုဆောင်ရွက်သွားမယ်လို့ဝင်ကြီးချုပ်ဖူမီယိုကီရှိဒါကဒီကနေ့ကတိပြုလိုက်ပါတယ်။မြန်မာနိုင်ငံတဝမျိုးကြီးတွေမှာမျက်နှာပုံရိပ်ဖမ်း facial recognition နည်းပညာသုံးတရုတ်နိုင်ငံလိုကင်မရာတွေတပ်ဆင်နေတဲ့အကြောင်းဒီကိစ္စကိုတိုက်ရိုက်သိပြီးပါဝင်ပတ်သက်တဲ့သူ၃ဦးပြောပြတာကို writer သတင်းမှာဖော်ပြထားပါတယ
်။တင်းနံနေ့အတွက်သတင်းကြီးချုပ်ကိုဦးတင်မောင်တင်ဆက်ပေးခဲ့တာပါ။ဒီနေ့ညအတွက်စီစဉ်ထုတ်လွှင့်မှုကတော့အလိမ်မာဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာ engineer ကတော့ Nashwan Kali နဲ့ PJ Elliot တို့ဖြစ်ကြပါသည်။ဒီနေ့ညအတွက်စီစဉ်မှုအဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးခဲ့တာပါ။အခုထုတ်လွှင့်ပြီးတဲ့အတန်လွင်စီစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါလိမ့် VOA ကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင
Thank you.
This program has come to you from the Voice of America, Washington.